Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဩဂတ်လ10ရက်ကြာတာပင်နေ့နေ့ကင်းဗီယိုစီစဉ်နေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေည9:00နာရီစနေအထိဖိုင်းဒိုမီတာ2532.50တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်စင်မှာဒီညပိုင်းအတွက်စီစဉ်နေကိုတာဝန်ယူတင်ဆက်ပြီးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုကိုရရနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။တနက်ပြစ်ခတ်မှုတစ်ခုဖြစ်ခဲ့တဲ့ Ohio နဲ့ Texas ပြည်နယ်တွေကမြို့လူမျိုးကိုသမ္မတ Trump မနေ့ကသွားတဲ့အချိန်ကန့်ကွက်တာရောထောက်ခံတာပါကြုံခဲ့ရပါတယ်။ American တန်တမာတွေဟောင်ကောင်အရေးမှာဝင်မဆွတ်ဖို့တရုတ်ကသတိပေးလိုက်ပါတယ်။ဒီကနေ့ကြောက်တဲ့ရှစ်လေးလုံးရေတော်ပုံ32နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့တော်ခမ်းမရှိမဟာဗန္ဓုလပန်းချန်ထဲမှာကျင်းပပါတယ်။ဒီသတင်းတွေနဲ့ဒီလိုခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီကနေ့သောတာရှင်နေနာဆင်ကြားမယ်ဒီမှာတော့ဝန်ကြီးဌာနဘက်ကနေပြီးတော့ရခိုင်တိုက်ပွဲရှောင်ပြည်သူတွေယာယီနေထိုင်ဖို့အရေးပြည်သူ့လွတ်တော်မှာဖြေဆွနေကြရကြလေဆိုတာနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့စစ်ဘေးတိုက်ပွဲရှောင်ဒုက္ခသည်များအတွက်လက်ရှိနိုင်ငံတော်အနေနဲ့ထောက်ပံ့ပေးနိုင်မှုအခြေအနေလုံလောက်မှုရှိရလားဆိုတဲ့အပိုင်းမှာကျွန်တော်တို့အပိုင်းဟာကျွန်တော်တို့နိုင်ငံတော်အနေနဲ့
လူကေပြန်ဒုတိယဝန်ကြီးဦးစိုးအောင်ခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ဒီကနေ့မှာကြာရောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်နေ့အကြောင်းတိုင်းရင်းဒေသတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုသတင်းပေးပို့သွားမယ်အပြင်နာကကိုပိုင်အုပ်ချုပ်ခွင့်ဒေသနဲ့စီးတင်းမာမှုအခြေအနေစတဲ့ကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထက်တဲ့ရသတင်းတွေကိုကိုကျော်သိန်းနဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
Ohio နဲ့ Texas ပြည်နယ်တွေမှာတနက်ပြစ်ခတ်မှုတွင်ဒဏ်ရာသူတွေတရောက်ကူတောင်းမှုခံယူနေတဲ့ဆေးရုံတွေကိုသမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့ဗိုလ်သူတွေကသွားပြီးလူနာတွေကိုတွစ်ဆုံအားပေးစကားပြောကြပါတယ်။ဒါပေမဲ့လည်းပြစ်ခတ်မှုဖြစ်ခဲ့တဲ့ Dayton မြို့ကပျော်ပွဲရှင်ပွဲဖျော်ဖြေလုပ်ငန်းတွေရှိတဲ့နေရာနဲ့ El Paso မြို့က Walmart ကုန်တိုင်းနေရာတို့ကိုတော့မသွားပါဘူး။အဲဒီနေရာမှာတနက်သမားတူးချင်းစီကပစ်သက်တာကြောင့်စုစုပေါင်းလူ31ယောက်သေဆုံးခဲ့ရတာပါ။သမ္မတ Trump ရဲ့ခီးစဉ်ကိုစန့်ကျင်သူတွေကတော့တနက်ပြစ်မှုဖြစ်ခဲ့တဲ့နေရာစလုံးမှာဗိုလ်သူတွေကစူဝေးဆန္ဒပြခဲ့ကြပြီးတနပ်ပိုင်ဆိုင်မှုထင်းကျုံရေးဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုကြပါတယ်။လာလူပဲသမ္မတ Trump ကိုထောက်ခံသူတွေကလည်းမြို့နှစ်မြို့စလုံးမှာစူဝေးဆန္ဒပြကြပါတယ်။မက္ကဆီကိုနိုင်ငံနဲ့ထိစပ်နေတဲ့ Texas ပြည်နယ်ကနေဆက်မြို့တစ်မြို့ဖြစ်တဲ့ El Paso မြို့ပြစ်ခတ်မှုအတွင်းလူ22ယောက်သေဆုံးပြီးတော့နှစ်ဒါဇင်ကျော်ဒဏ်ရာရခဲ့ပါတယ်
။ Kazakhstan သမ္မတ Hong Mosbek Atambayev ရဲ့ထံဝင်းအတွင်းမှာကာကြီးအထူးတပ်ရဲတပ်ဖွဲ့ကဒီနေ့အတင်းဝင်ရောက်စီးနင်းခဲ့ပါတယ်။သမရဟောင်းကိုထိမ့်သိမ်းဖို့ဗိုလ်ထုနှင့်ညာဘက်ကပထမအချိန်ကြိုးစားတာမှာသူ့ကိုထောက်ခံသူတွေနဲ့ထိတိုက်တွေ့ပြီးမောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့ဝင်စီတာပါညာဘက်ကဖြစ်ရအတွင်းအထူးရတပ်ဖွဲ့ဝင်တဦးသေဆုံးပြီးဒါသမောင်းများစွာဒဏ်ရာရခဲ့ပါတယ်အတန်ကျဲကြီးမိပြီးမိကိုထွက်ပောက်ကွဲတဲ့လက်ပစ်ဘုံတွေမျက်ရည်ဘုံတွေကိုရတပ်ဖွဲ့ကဒီကနေ့မှာတုံးပြီးတော့ခြံဝင်းထဲကိုဝင်ခဲ့ကြတယ်လို့အခင်းဖြစ်တဲ့နေရာမှာရောက်နေတဲ့ Radio Free Europe Radio Liberty RFERL သတင်းတောက်တွေကပြောပါတယ်အဲ့ဒီချမ်းဝင်းထဲမှာသမရဟောင်းအတမ်ဘာယက်နဲ့သူ့ကိုထောက်ခံသူတွေခိုးလုံနေကြတာပါတနတ်တန်တွေကိုလည်းကြားရတယ်လို့သတင်းတော်တွေကပြောပါတယ်ဩဂတ်လ9ရက်နေ့မှာသမရဟောင်းကိုထောက်ခံသူတွေဖမ်းဆီးခဲ့တဲ့ဒီအထူးရတပ်ဖွဲ့ဝင်6ဦးပြန်လွတ်လာပြီးတဲ့နောက်အခုလိုဝင်ရောက်စီးနင်းတာပါ2011ခုနှစ်ကနေ2019အထိကာဂျစ်စတန်သမရဖြစ်ခဲ့သူအသက်62နှစ်အရွယ်အတမ်ဘာယက်ဟာလက်စားမှုအာဏာလွဲသုံးမှုတရားမဝင်ကြွယ်ဝချမ်းသာအောင်လုပ်မှုတွေအပါအဝင်သမရအာနာကိုတရားမဝင်အတုံးချမှုဆိုင်ရာဆွဲချက်5ခုနဲ့ရင်ဆိုင်နေရတာပါဆွဲချက်တွေကိုအတမ်ဘာယက်ကပယ်ချပြီးဩဂတ်လ9ရက်နေ့မှာအထူးတပ်ဖွဲ့ကသူ့ကိုဖမ်းဖို့စူးစမ်းတာကိုအန်တုခဲ့တာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်မှာခြေဆိုင်တဲ့အမေရိကန်တန်တမန်တွေအနေနဲ့ဟောင်ကောင်နဲ့ပတ်သက်တဲ့ကိစ္စတွေမှာဝင်ပြီးတော့ဆွတ်ဖက်နေတာကိုရပ်ကြဖို့တရုတ်ကတောင်းဆိုလိုက်ပါတယ်အမေရိကန်တန်တမန်တို့ဟာဒီမိုကရေစီရဲ့လှုပ်ရှားသူတွေနဲ့တွစ်ဆုံခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်အခုလိုသတိပေးလိုက်တာပါအမေရိကန်ကောင်စီရုံးတာဝန်ရှိသူတို့ဟောင်ကောင်ကလွတ်လပ်ရေးအုပ်စုတစုနဲ့တွေ့ခဲ့တယ်ဆိုတဲ့သတင်းပေါ်လုံးဝမကျေနပ်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကိုပြောခဲ့တယ်လို့ပြည်ထောင်နိုင်ငံကြီးဌာနကဒီကနေ့ပြောပါတယ်တရုတ်စန့်ကျင်ရေးအဓိကရုံးလှုံ့ဆော်သူမျိုးမျိုးနဲ့ချက်ချင်းအဆက်အသွယ်ဖျက်ဖို့နဲ့ဟောင်ကောင်ရေးရော်တွေမှာဝင်ဆွတ်ဖက်တာချက်ချင်းရပ်ဖို့ပြည်ထောင်နိုင်ငံကြီးဌာနကအမေရိကန်ကောင်စစ်ဝင်ရုံးကိုတောင်းဆိုထားပါတယ်အမေရိကန်ကောင်စစ်ဝင်ရုံးနိုင်ငံရေးဆိုင်ရာတာဝန်ခံဂျူလီအယ်ဒါဟာဒီမိုကရေစီလိုလားတဲ့ဒီမိုစစ်စတိုနိုင်ငံရေးပါတီဝင်တွေအပြင်ထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူဂျော့ရှော်ဝမ်းနဲ့ပါတွေ့ဆုံခဲ့တယ်လို့ဟောင်ကောင်သတင်းစာထာကုံးပောင်ကရေးသားဖော်ပြခဲ့ပါတယ
်။ရုရှားနိုင်ငံမြောက်ပိုင်းမှာမြောက်ပိုင်းကစစ်ကမ်းတစ်ခုမှာဒုံးကျည်အင်ဂျင်တစ်လုံးဒီကနေ့ပောက်ကွဲခဲ့တာကြောင့်လူနှစ်ယောက်သေဆုံးသွားခဲ့ပါတယ်။နိုင်ငံနောက်မြောက်ပိုင်းကအာခန်ဂျယ်စ်ဒေသကဒီဒုံးကျည်စမ်းသပ်မှုတွေအတွက်အသုံးပြုတဲ့စစ်ကမ်းတစ်ခုမှာဓာတုတန်းငွေ3အင်ဂျင်တစ်လုံးကိုစမ်းသပ်မှုအတွင်းပောက်ကွဲသွားတာလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်။တပ်ဖွဲ့ဝင်6ဦးနဲ့ရဲသားအင်ဂျင်နီယာ2ဦးဒဏ်ရာရသွားတဲ့အထက်နောက်ပိုင်း မှာတော့နှစ်ဦးသေဆုံးသွားတာဖြစ်ပါတယ်။ပောက်ကွဲမှုကြောင့်ရေဒီယိုတက်သက်တီကြွားတာမျိုးမရှိဘူးလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်။ဒီပောက်ကွဲမှုမှာတရင်နှစ်ပတ်အတွင်းမှာရုရှားစစ်ဖက်စခန်းတစ်ခုမှာဒုတိယအကြိမ်မြောက်မတော်စဖြစ်မှုပါ။အရှေ့ပိုင်းဆိုင်ဘေးရီးယားပြည်နယ်ခရနိုယာဆက်ဒေသကဒီလက်နက်ခဲယမ်းတူလောင်ယုံတစ်ခုမှာတင်းလန့်နေကမီးလောင်မှုကြီးဖြစ်တာကြောင့်ကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ခဲ့ပါသေးတယ်။အဲ့ဒီဖြစ်ရမှာလူတယောက်တည်းဆုံးပြီးတော့ထောင်ပေါင်းများစွာလဲဥယျာဉ်ဆုံးထွက်ပြေးခဲ့ကြပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11965 9.32 kHz 9383ညာ9.51 kHz 5885တို့အပြင်စနေတနေ့ရက်မှာ9.9 190 kHz 1505 MHz နဲ့ပြောင်းထုတ်လည်ပေးပါတယ်ရှင
်။ဒီကနေ့ကြာတာပရိညာဘက်တရင်တွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။ဒီကနေ့ဩဂုတ်လ10ရက်နေ့ဟာ1988ခုနှစ်ရှစ်လီလုံအာဏာရှင်ဆန့်ကျင်ရေးနဲ့ဒီမိုကရေစီတောင်းဆိုတဲ့လူလူရှာမှုကြီး32နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီကနေ့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်နိုင်တဲ့အခြေအနေထိရောက်လာရတာဟာအင်ညာဒရပြည်သူတွေရဲ့ဆန့်ဆောင်မှုတွေကြောင့်ဖြစ်ပါတယ်လို့ရှစ်လီလုံလှုပ်ရှားမှုကာလကအဲ့ဒီအချိန်ထင်ရှားဆုံးကြောင်းသားကောင်းဆောင်တူဖြစ်သူကိုမင်းကိုနိုင်ကပြောပါရယ်နိုင်ငံကိုလက်ရှိဦးဆောင်နေသူတွေအနေနဲ့အဲ့ဒီအညာဒရပြည်သူတွေရဲ့တံပိုးနဲ့ဂုဏ်သိက္ခာသူတို့ရဲ့ဆွမ်းဆောင်မှုတွေကိုမမေ့မလျော့စတမ်းဂုဏ်ပြုနိုင်ပါစေလို့ကိုမင်းကိုနိုင်ကဆန္ဒပြုပြီ
းရှစ်လေးလုံးဟာဘယ်လောက်ပင်အကြအဆုံးများခဲ့လဲကျွန်တော်တို့တွေရဲ့အောင်ပွဲလို့တော့မြင်မြန်မှတ်ပါကျွန်တော်တို့လူထုတကယ်ညီရင်ဘယ်လောက်အားကြီးတဲ့အာဏာရှင်ဖြစ်ပါစေဘယ်လောက်ပင်ငြင်းဆန်ပါစေကျွန်တော်တို့ရအောင်တက်နိုင်ခဲ့တယ်ရောက်အောင်ချီနိုင်ခဲ့တယ်ဆိုတာကိုပြတာကရှစ်လေးလုံးစိတ်ပါရှစ်လေးလုံးဟာတကယ်တော့အောင်စိတ်ပါအဲ့ဒီအောင်စိတ်နဲ့သာဆက်ပြီးတော့ချီကြပါစို့လို့တိုက်တွန်းရင်းဆုံးသက်ပါတယ်ကျေးဇူးတင်ပါတယ
်ကျွန်တော်တို့ခမ်းမရှိမဟာဗန္ဓုလပန်းချံတွင်မှာဒီကနေ့ကျင်းပတဲ့ရှစ်လေးလုံး32နှစ်ပြည့်အခမ်းအနားတွင်ကိုမင်းကိုနိုင်ကအဲ့လိုပြောသွားတာပါမြို့တော်ခမ်းမပတ်ဝန်းကျင်ဟာရှစ်လေးလုံးနေ့မှာဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းပြီးတော့ဖြိုခွဲခဲ့တဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒီလိုအခမ်းအနားမျိုးတွေကိုမြန်မာနိုင်ငံတွင်တခြားမျိုးတွေမှာလည်းကျင်းပကြပါတယ်။1988ခုနှစ်ဩဂုတ်လ10ရက်နေ့ကအဲ့ဒီအချိန်ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်ဦးဆောင်တဲ့မြမဆိုရှယ်လစ်လမ်းစဉ်တပါတီအာဏာရှင်စနစ်ကိုဆန့်ကျင်ပြီးပါတီစုံဒီမိုကရေစီစနစ်ကိုတောင်းဆိုတဲ့လူထုချီတဲ့ဆန္ဒပြပွဲကြီးတွေမြန်မာနိုင်ငံတဝန်းနေရာဒေသအသီးသီးမှာဖြစ်ခဲ့တာပါ။
ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယအထူးကော်မရှင်နာမင်းကြီးကိုနိုင်ငံကအနေနဲ့ထုတ်လိုက်တဲ့အကြောင်းပါကစ္စတန်ကပြောပါရယ်အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယဆိုရာကရုပ်သိမ်းလိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့နိုင်ငံသားသန္ဓေမှန်ရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေကိုအဆင့်လျှော့ချလိုက်ပြီးတဲ့နောက်အိန္ဒိယအထူးကော်မရှင်နာမင်းကြီးကိုလည်းနှင်ထုတ်လိုက်တာပါအိန္ဒိယဆိုရာရဲ့တစ်ဖက်သက်လှုံ့ဆော်ချက်ကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုလည်းပါကစ္စတန်လွှတ်တော်မှာဗိုလ်ထုနေကအတည်ပြုခဲ့ပါရယ်ကက်ရှမီးယားဒေသမှာတင်းလာနေကြတဲ့ကချမှတ်ထားတဲ့လုံခြုံရေးဆိုင်ရာတင်းကျပ်တားဆီးထားတာကိုရုပ်သိမ်းဖို့ပါကစ္စတန်လွှတ်တော်မှာလွှတ်တော်ဆုံးဖြတ်ချက်ထဲမှာအိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသမှာကိုယ်ပိုင်ဥပဒေတွေပြဋ္ဌာန်းပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့အခြေခံဥပဒေပြဋ္ဌာန်းချက်ကိုအိန္ဒိယအစိုးရကဖျောက်ပစ်လိုက်တဲ့အပေါ်ကက်ရှမီးယားဒေသတစ်စိတ်တစ်ပိုင်းကိုပိုင်ဆိုင်ထားတယ်လို့ပြောထားကြတဲ့အိန္ဒိယနဲ့အိန္ဒိယတရုတ်နဲ့ပါကစ္စတန်နိုင်ငံလုံးကအပြင်းထန်ကန့်ကွက်ထားကြပါတယ်ခင်ဗျာ။
ထိုင်းနိုင်ငံလူ့ခွင့်ရေးကော်မရှင်ကနေနောက်ထပ်အဖွဲ့ဝင်2ဦးနှုတ်ထွက်သွားတာကြောင့်ကော်မရှင်ရဲ့တရားဝင်မှုအပေါ်တန်ရာဝင်စရာအခြေအနေဖြစ်နေပါတယ်။ကော်မရှင်တွင်းမှာအစိုးရဘက်လိုက်တာမျိုးရှိလာတဲ့အတွက်ဆိုပြီး 2N Giant Details နဲ့ Ankhana Nila Pajit တို့ပြီးခဲ့တဲ့သတင်းဘက်ကနှုတ်ထွက်သွားတာပါ။အဖွဲ့ဝင်9ဦးပါကော်မရှင်ကနေ2019ခုနှစ်ကနှုတ်ထွက်တဲ့ Surachet Satit နေရာမိုင်ကလည်းအလားတူအခြေအနေမျိုးရှိနေတာကိုထောက်ပြဘူးတယ်လို့လူ့ခွင့်ရေးအဖွဲ့တွေကပြောပါတယ်။4ဦးမြောက်ကော်မရှင်အဖွဲ့ဝင်ကတော့တခြားနေရာတခုမှာလုံခြုံမှုအတွက်ပြီးခဲ့တဲ့ဇွန်လကနှုတ်ထွက်သွားတာပါလူခွင့်ရေးဆောင်ကြီးလေးလာရေးအဖွဲ့ထိုင်းနိုင်ငံအဖွဲ့ခွဲကအကြီးတန်းသူတည်တီစုနိုင်ဖတ်စုကကော်မရှင်တွင်းအခြေအနေတွေဟာနိုင်ငံတကာစံနှုန်းစံထားတွေနဲ့ကန့်ညီမှုမရှိတော့ဘူးဆိုတာအခုလိုအဖွဲ့ဝင်တွေဇက်တိုက်နှုတ်ထွက်သွားတာတွေကပြနေတယ်လို့ပြောပါတယ်ဒီလိုနှုတ်ထွက်တာတွေကြောင့်ကော်မရှင်အနေနဲ့ကုလသမဂ္ဂမှာအထူးအဆင့်အတန်းမျိုးပြန်ရဖို့အခွင့်အရေးကလည်းမရေမရာဖြစ်လာပါတယ်ဒါ့အပြင်2014ခုနှစ်အာဏာသိမ်းစစ်ကောင်းဆောင်တွေပြန်ပြီးအာဏာရလာစေတဲ့မတ်လကရွေးကောက်ပွဲပြီးတဲ့နောက်ဒီမိုကရေစီနည်းလမ်းနဲ့အညီလှုပ်ဆောင်နေပါတယ်လို့တက်တည်ပြဖို့အစိုးရအဖွဲ့တွေကစူးစမ်းနေတာလေပိုးပြီးရှုပ်ထွေးသွားနိုင်ပါတယ်ကော်မရှင်ဟာအကြက်တဲကြုံနေရပြီလို့45 rights အဖွဲ့ရဲ့ထိုင်းရေးရာကြွမ်းကျင်သူဖတ်တန်နီကန်ကွန်းကလည်းပြောပါတယ်
ဥရုယာသီပြောင်းလဲမှုကြောင့်ကမ္ဘာမှာစားနေရိတ်ခါရှားပါပြတ်တောက်မှုနဲ့ကြုံလာရနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဒါကြောင့်ကာဗွန်တန်ငွေထုတ်လွှတ်မှုနဲ့ရေရှည်ခိုင်မာမှုမရှိတဲ့စိုက်ပျိုးရေးနည်းလမ်းတွေသုံးတာကိုမရဆိုင်မှုဆိုရင်လာမယ့်ဆယ်စုနှစ်တွေအတွင်းအခြေအနေပိုဆိုးလာမယ်လို့ဒီကနေ့ထုတ်တဲ့အစည်းအဝေးခန်းစာထဲမှာသတိပေးထားပါတယ်။လူတွေနေထိုင်တဲ့မြေကိုအသုံးပြုတဲ့နီလန်းမှာကျယ်ပြန့်တဲ့အပြောင်းအလဲတွေခက်မြမြန်မလုပ်ဘူးဆိုရင်ကမ္ဘာကြီးဖူနွေးလာမှုကိုတားဆီးဖို့နဲ့ပုံများလာနေတဲ့လူဦးရေအတွက်စားနပ်ရိက္ခာရဖို့ကြိုးပမ်းချက်တွေအောင်မြင်မှုမရပဲဖြစ်သွားမယ်လို့ဥရုယာတီပြောင်းလဲမှုဆိုင်ရာအစိုးရများပါဝင်သောကုလသမဂ္ဂအဖွဲ့ IPCC ကသတိပေးထားပါတယ်။အနာဂတ်မှာဖြစ်လာမယ့်ကမ္ဘာကြီးပူနွေးမှုအတွက်အရန်တားအဖြစ်လက်ရှိမှာကြံနေသေးတဲ့မုတ်သုံးတော်တွေကိုကာကွယ်ဖို့လိုအပ်တယ်ဆိုတာမြေသုံးပြုမှုနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာ IPCC ရဲ့အစီရင်ခံစာထဲမှာအထူးထောက်ပြထားပါတယ်။ဒါမဲ့လည်းတော်တွေကိုပြန်ပြီးပြုစုပျိုးထောင်တာနဲ့ဇီဝလောင်စာဆိုင်ရာအစီအစဉ်တွေကြီးတက်တက်နဲ့တဘာဝပတ်ဝန်းကျင်ကိုလူတွေကဖျက်ဆီးနေတာကာမိနိုင်တယ်ဆိုတဲ့မျှော်လင့်ချက်အပေါ်မှာတော့အစီရင်ခံစာကတိတ်အကောင်းမမြင်လာပါဘူး။အဲဒီစီမံကိန်းကြီးတွေဟာစားနပ်ရိက္ခာပူလုံမှုကိုအန္တရာယ်ဖြစ်စေနိုင်တယ်လို့ IPCC ကသတိပေးထားပါတယ်ခင်ဗျာ
။ IS အစိုးရတွေနဲ့ချိတ်ဆက်မှုရှိတယ်ဆိုပြီးဆွဆွဲခံထားရတဲ့အိန္ဒိယနိုင်ငံသားတွေပေါ်စုံစမ်းစစ်ဆေးတာတွေဆွဲချက်တင်တာတွေလုပ်နိုင်မှုအိန္ဒိယအနာမတွေဘက်ကတိုးမြင့်ပြီးတော့လှုပ်ဆောင်လာနေပါတယ်။ပြီးခဲ့တဲ့ AB လကအိန္ဒိချင်းသီရိလင်္ကာနိုင်ငံမှာလူ260နီးပါးသေဆုံးပြီးနောက်ထပ်ရာပေါင်းများစွာဒဏ်ရာရသွားခဲ့တဲ့ Easter ပွဲတော်ဘုံခွဲတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အခုလိုရည်ရွယ်လှုပ်ဆောင်လာတာဖြစ်တယ်လို့အိန္ဒိယအနာမတွေကပြောပါတယ်။ဒီလိုလုံနိုင်မှုအတွက်အိန္ဒိယလွှတ်တော်ကဥပဒေတွေကိုပြင်ဆင်ပေးခဲ့ပြီးဒီလိုပြင်ဆင်လိုက်တဲ့အတွက်အမျိုးသားစုံစမ်းစစ်ဆေးရေးဌာန NIA အနေနဲ့အကြမ်းဖက်သမားလို့သတ်မှတ်ထားတဲ့သူတူဦးချင်းစီကိုတရားစွဲဆိုနိုင်ဖို့ပို့ပြီးတော့အာဏာကျယ်ကျယ်ပြန့်ပြန့်ရရှိလာမှာပါဒီဥပဒေချမ်းနဲ့ပတ်သက်ပြီးအတိုက်ခံပါတီတွေဘက်ကတော့အောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါကန့်ကွက်ခဲ့ကြပေမဲ့ဥပဒေချမ်းကိုအထက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်မှာပဲအတည်ပြုလိုက်ပါတယ်တရားမဝင်လှုပ်ရှားမှုကာကွယ်တားဆီးရေးပြင်ဆင်ချက်ဥပဒေချမ်းကိုဥပဒေဖြစ်အတည်ပြုလိုက်တာကတရားဥပဒေစိုးမိုးရေးအာဏာပိုင်တွေကိုအကြမ်းဖက်သမားတွေထက်ခြေလှမ်းလေးလှမ်းလောက်အသာရစေဖို့အဓိကလိုအပ်ချက်ဖြစ်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှားကပြောပါတယ်ခင်ဗျာ
ကိုချိုဒိနေကိုရနေတို့ကတင်းနေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်းမတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဒီကနေ့မှာကြာရောက်တဲ့ရှီလီလုံးနှစ်ပတ်လည်နေ့အကြောင်းကိုတင်ဆက်ပေးကြပါတယ်ရှီလီလုံးဒီမိုကရေစီရေတော်ပုံ32နှစ်ပြည့်ခန်းတာကိုရန်ကုန်မြို့မှာဒီကနေ့တည်ငြိမ်ဝင်ကျင်းပခွင့်ရရှိပေမဲ့လေဒီကနေ့ရှီလီလုံးတောင်းဆိုသံတွေကိုအကောင့်ထည့်ဖို့အတွက်ရှီဆရာမခီအများကြီးကြံနေပါသေးတယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်တွေကပြောပါတယ်ရှီလီလုံးရေတော်ပုံကြီးကနေစစ်အာဏာရှင်အစိုးရတရက်ကိုဖျောက်ချနိုင်ခဲ့ပေမဲ့စစ်အာဏာရှင်စနစ်ကအခုထိပြောက်ကွယ်သွားခြင်းမရှိသေးဘူးလို့လေလူခွေဦးဆောင်လှုပ်ရှားသူတွေကသုံးသပ်ကြပါတယ်။ရန်ကုန်မြို့မဟာဗန္ဓုရပန်းချက်မှာကျင်းပတဲ့ခန်းနာကိုတွားရောက်ပြီးတော့သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြပြပေးပါလိမ့်မယ်ရှင်။
ဒါကတော့တမိုင်းဝင်ဒီမိုကရေစီအရေးလူလူအုံကြွားမှုကြီးဖြစ်တဲ့ရှစ်လေးလုံးရေရော်ပုံ32နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရန်ကုန်မဟာဗန္ဓုလပန်းချံထဲမှာကျင်းပနေရပါအများနဲ့ဆိုင်တဲ့နေရာမှာဒီလိုဆင်နွှဲတာဟာနှစ်30ထဲမှာပထမဆုံးဖြစ်ပြီးဒီလှုပ်ရှားမှုတွေမှာပါဝင်ခဲ့သူတွေရာနဲ့ချီပြီးတက်ရောက်ခဲ့ရပါဒီနှစ်ပွဲကသူတို့ရဲ့လှုပ်ရှားမှုတွေကိုပြန်သတိရစေပြီးအခုထိသူတို့ရဲ့အိမ်မက်တွေမပြည့်ဝသေးဘူးလို့88လှုပ်ရှားမှုမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောပါတယ်
ကျွန်တော်တို့လွန်ခဲ့တဲ့32နှစ်ကလမ်းလုံးပြည့်မြို့လုံးပြည့်ပြည်သူတွေငြိမ်းချမ်းစွာဆန္ဒပြခဲ့ကြတယ်ဒီမိုကရေစီရရှိရေးတောင်းဆိုခဲ့ကြတယ်ညအချိန်မှာဒီရှေ့မှာပဲမြို့တော်ခမ်းမရှိမှာဟိုလက်နဲ့နဲ့အကြမ်းဖက်ဖြိုခွဲတာခံခဲ့ရပြီးတော့ကစင်ကရားနဲ့ပြေးခဲ့လွားခဲ့ကြရတယ်အဲ့ဒီမြင်ကွင်းတွေကိုကျွန်တော်ပြန်ပြီးတော့မြင်ရောက်ပါတယ်အဲ့တော့ဒီနေ့ဒီချိန်မှာတော့အခုဒါတရားဝင်အခမ်းအနားတွေကျင်းပခွင့်ရလာတယ်ဆိုပေမဲ့တကယ်ရှစ်လေးလုံးတောင်းဆိုတာတွေကိုအကောင့်တွေပေါ်ဖို့အတွက်ကျွန်တော်တို့ရှေ့ဆက်ရမယ်ခရီးအများကြီးကြံသေးတယ်လို့မြင်ပါတယ်
ရှစ်လေးလုံးလှုပ်ရှားမှုတွေကပြည်သူတွေတောင်းဆိုခဲ့တဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီကိုအပြည့်အဝမရသေးသလိုနိုင်ငံရေးအကျဉ်းသားတွေကိုအချိန်မရွေးဖမ်းဆီးနိုင်တဲ့ဆက်သွယ်ရေးဥပဒေငြိမ်းစုစည်ဥပဒေတွေပြီးတော့ပြည်တွင်းစစ်ပွဲတွေအတွက်လည်းစိုးရိမ်မိရလို့88လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားတအူဖြစ်သလိုကျောင်းသားတက်မတော် ABSDF ရဲ့တက်သားတအူဖြစ်တဲ့ညီညွတ်ချင်းမြန်မာအဖွဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်လွန်ခဲ့တဲ့နှစ်ပေါင်း32နှစ်ဒီလိုမျိုးနေ့ဒီလိုမျိုးချိန်ဒီနေရာမှာကျွန်တော်တို့တတိုင်းပြည်လုံးကစစ်အာဏာရှင်ကြဆင်းရေးဒီမိုကရေစီနဲ့လူခွင့်ကိုတောင်းဆိုခဲ့ကြတယ်။အခု32နှစ်ကျွန်တော်ဒီနေ့မနေ့မှပြန်စဉ်းစားတဲ့ခါမှာစစ်အာဏာရှင်အစိုးရကိုဖျောက်ချနိုင်ပေမဲ့စစ်အာဏာရှင်စနစ်ကအခုချိန်ဒီမပြောက်သေးဘူး။ပြည်သူအစိုးရအနေနဲ့တကယ်တိုင်းပြည်ကိုသူတို့ဖြစ်ချင်တယ်လို့အကောင့်ထည့်ဖို့အတွက်အခက်အခဲတွေအများကြီးရှိနေတော့မယ်။ အပြစ်ခတ်ရဲစဲရဲတစ်ဖက်တိုက်ပွဲတွေတစ်ဖက်အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ဒေသမှာအပြစ်မဲ့ပြည်သူတွေမတရားဖမ်းခံထိတာတွေတေဆုံတာတွေရှိနေသမျှကာလပတ်လုံးပြီးခဲ့တဲ့30နှစ်ကတောင်းဆိုခဲ့တဲ့စစ်မှန်သောဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအပြည့်အဝမရသေးဘူးလို့ပထမဦးဆုံးကျွန်တော်တွက်ဆလုပ်ပါတယ
်ဒီပွဲကိုမနက်9နာရီခွဲမှာစခဲ့ပြီးတရေးနိုင်မြန်မာအဖွဲ့ကဂုံပြူတခြင်းတွေဆိုခဲ့ကြပါတယ်ကျောင်းသားတွေဥဆောင်ပြီး26နှစ်လောက်တပါတီစနစ်နဲ့အုပ်ချုပ်လာတဲ့အာဏာရှင်မြမဆိုရှယ်လစ်လမ်းစဉ်ပါတီကိုဖျောက်ချနိုင်ခဲ့တဲ့1988ဩဂုတ်လ8ရက်ရက်ဓာတ်ပုံမှတ်တမ်းတွေကိုလည်းပြကန်းနဲ့ပြခဲ့ပါတယ်။လွန်ခဲ့တဲ့32နှစ်ဩဂုတ်လ8ရက်နေ့ညမှာပဲအခုအခမ်းအနားကျင်းပရဲ့မြို့အခမ်းအနားရှိမှာဆန္ဒပြသူတွေကိုလုံခြုံရေးအာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းခဲ့ပြီးနောက်ရက်တွေမှာလည်းဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းတာတွေဖြစ်ခဲ့ပါတယ်။တေဆုံးသူတော်တော်များများရှိခဲ့ပေမဲ့လည်းအခုချိန်ထိတော့အဲ့ဒီတေဆုံးတဲ့သူတွေဒဏ်ရာရတဲ့သူတွေဘလောက်ရှိရဆိုတာကိုအတိအကျစာရင်းပြုစုနိုင်ခြင်းမရှိသေးပါဘူး
။ကုစောထပ်သတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှတော့ရခိုင်စစ်ပေးဆောင်ပြည်သူတွေကိုကူညီပေးရတဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်မှဆွေးနွေးခဲ့တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းစစ်ပီးဒုက္ခသည်တွေကိုအစိုးရဘက်ကဘလို့ကူညီဆောင်ရွက်ပေးနေလဲဆိုတဲ့နဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ကြပါတယ်။အစိုးရဘက်ကလွှတ်တော်ကိုတင်ပြချက်တွေဟာမြေပြင်မှာရှိတဲ့အချက်လက်တွေနဲ့ကွဲလွဲနေပြီးတော့အစိုးရအနေနဲ့ရခိုင်ပြည်သူတွေရဲ့လိုအပ်ချက်ကိုအသေးစားဖြည့်ဆည်းပေးနိုင်ဖို့လိုအပ်ချက်တွေရှိတယ်လို့လည်းလွှတ်တော်ကိုယ်စားတွေကဝေဖန်ပြောဆိုခဲ့ပါတယ်။ VOA မြန်မာပိုင်းစင်တော့မမီခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာမြေပုံမဲဆန္ဒနဲ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကရခိုင်ပြည်နယ်မှာရှိနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အစိုးရဘလို့ကူညီဆောင်ရွက်ပေးနေတယ်လဲဆိုတာကိုမေးမြန်းခဲ့တာဖြစ်ပါတယ်။ဝန်ကြီးဌာနဘက်ကတော့ရခိုင်ကတိုက်ပွဲရှောင်ပြည်သူတွေယာယီနေထိုင်ဖို့စခန်း9ခုကိုငွေကျပ်တန်း1000ကျော်အသုံးပြုပြီးအစိုးရကလက်ရှိမှာစောက်လုပ်ပေးနေတယ်လို့ဆိုပါတယ်။ဒီပင်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းဆိုလိုက်ပါတယ်
။ကျွန်တော်တို့စစ်ဘေးအိုက်ပွဲရှောင်ဒုက္ခသည်များအတွက်လက်ရှိနိုင်ငံတော်အနေနဲ့ထောက်ပံ့ပေးနိုင်မှုအခြေအနေလုံလောက်မှုရှိရလားဆိုတဲ့အပိုင်းမှာကျွန်တော်တို့အပိုင်းဟာကျွန်တော်တို့နိုင်ငံတော်အနေနဲ့လုံလောက်စွာနဲ့ထောက်ပံ့ပေးနိုင်ပါတယ်ဆိုတဲ့အကြောင်းကျွန်တော်အနေနဲ့ပြပြလိုပါတယ်။နိုင်ငံတော်အနေနဲ့ဆောင်ရွက်တဲ့နေရာမှာလည်းနိုင်ငံတော်ကိုစားကျွန်တော်တို့ဝန်ကြီးဌာနပဲမဟုတ်ပါဘူးသက်ဆိုင်ရာဌာနလိုက်ကျွန်တော်တို့ဝန်ကြီးဌာနအကြီးကြီးကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးလျက်ရှိပါတယ်ဆောစောကလူမှုအဖွဲ့အစည်းတွေရဲ့ကျွန်တော်တို့ဓာတ်ရောက်ထောက်ပံ့ပေးနိုင်မှုအပိုင်းကိုလည်းကျွန်တော်တို့အနေနဲ့နိုင်ငံတော်အနေနဲ့ပြည်내အစိုးရအနေနဲ့ကန့်တတ်ထားခြင်းကန့်ကွက်ထားခြင်းရှိပါဘူးဓာတ်ရောက်ထောက်ပံ့မှုတွေကိုလည်းလက်ခံဆောင်ရွက်ပေးလျက်ရှိပါတယ်ဒီချိန်အမှာဘာတစ်ခုပဲကျွန်တော်တို့ဒီကတ္တမှုဖြစ်နေလဲဆိုရင်လူကြိုရေးအခြေအနေကဖြစ်ပါတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုးလုံနေရသူတွေရှိနေတာပါအစိုးရဘက်ကတော့ဒုက္ခသည်1000ကျော်သာရှိတယ်လို့ဆိုပေမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့9000ကျော်နီးပါးရှိတယ်လို့ဆိုပါတယ်လက်ရှိအစိုးရဘက်ကကူညီဆောင်ရွက်ပေးနေတာတွေနဲ့ပတ်သက်လို့မေကွန်မေးမြန်းခဲ့တဲ့ဥဖေတန်းကတော
့ဒုက္ခရေရှင်တွေကဟာကျွန်တော်တို့တကူမှာနှစ်ပူဆင့်ဆိုသလိုပေါ့နော်ဒီရေဘေးဒုက္ခရေဘာကြုံနေရတယ်ပေါ့ဒုက္ခနော်အဲအဲ့ဒါကြောင့်ကျွန်တော်တို့ဒုက္ခတွေရှင်နေရကိုပူပြီးတော့ဆိုးနေပါတယ်အဲနူလာနေရာတွေကိုပြန်သွားဖို့ဆိုတာကလည်းပွဲရှင်တွေသွားလို့မရဘူးဟောစားဝတ်နေရာလည်းမပြေလည်ဘူးပြီးတော့ရှစ်အနာကပေါ့နော်ဘာနဲ့စားမလဲလူလုံးအောင်ခွင့်တွေပြစ်ထားရတယ်ပေါ့ဥရိအင်းတွေလည်းပြစ်ထားရတယ်ဆိုတော့ဟိုဒီဒုက္ခတွေရဲ့အခြေအနေကအပြင်းမအကူအညီစေနာရှင်တွေရဲ့အကူအညီမလာဘူးဆိုရင်အဲတနေ့တနေ့အဲ့ဒါပဲညော်နေရတာပဲလေအဲ့ဒါမလာဘူးဆိုရင်သူတို့ကိုဒုက္ခရောက်နေပါတယ်
တိုက်ပွဲရှောင်ပြည်သူတွေလိုအပ်ချက်တွေအတွက်အစိုးရဘက်ကဖြည့်ဆည်းပေးနိုင်မှုဟာမြေပြင်အခြေအနေနဲ့အစိုးရတင်ပြချက်တွေကွဲလွဲမှုရှိနေတဲ့အပေါ်ပြန်လည်သုံးသပ်ဖို့နဲ့ပြည်သူတွေလိုအပ်ချက်အမှန်တကယ်ပြည့်မီအောင်ဖြည့်ဆွမ်းပေးဖို့တိုက်တွန်းလာသူကတော့ရခိုင်မျိုးသမီးလွတ်တော်ကိုယ်စားလှယ်မထူမီပါ။အ
ေးကျမအနေနဲ့တော့ဒီဒုက္ခသည်ကယ်ဆယ်ရေးကိုအစိုးရကပြည်ပြည်ဝဝဆောင်ရွက်တယ်လို့ကျမမထင်ပါဘူးရှင်။ကျမသွားတော့ကလည်းပြည်ပြည်ဝဝဆောင်ရွက်ခြင်းတွေကိုကျမမတွေ့ခဲ့ပါဘူး။ဘူးဖို့ပြည်သူဆိုလို့ရှိရင်တော့လာဖို့တက်တာတော့လူတွေပြည်သူတက်တာတော့ဒါတရားဟုတ်တော့မှကန့်တဲ့ချက်တွေကိုတော့ရခိုင်ပြည်နယ်မှာပထမဆုံးတွေ့ရခြင်းဖြစ်ပါလေရှင်။အဲ့တော့ပြေဝကူညီနေတယ်ပြေဝပြည်သူတွေပြေဝရရှိနေတယ်ဆိုတော့ကျွန်တော်လက်မခံပါဘူးရှင်။မြေပြင်မှာကျမတို့သွားတော့ကတောင်မှအဲဒီမှာသက်ဆိုင်ရာဝန်ကြီးတွေနဲ့ပြောတာတောင်မှနေလို့သူတို့အခန့်အသတ်နဲ့ပဲသူတို့ပေးတယ်။အ ဒီလူတွေကိုနေပြီးတော့ဒီမှာသွားပြီးတော့အဲဒုက္ခတစ္ဆန်ကိုသွားတာလေအကန့်အသတ်နဲ့ပြည်စီတွေဆိုလို့ရှိရင်အကန့်အသတ်နဲ့ဘေးဘက်ရောက်သွားမယ်ညာဘက်ရောက်သွားမယ်ဆိုတော့ဒီဘက်ကအကြောင်းပြချက်တွေအများကြီးရှင်းအစိုးရတင်ပြချက်တဲ့အချက်လက်များကိုကျွန်တော်တို့ကဘယ်လောက်ထိဒီပေါ်မှာနေပြီးတော့မမကန်ကန်ဖြစ်လဲဆိုတာကိုလည်းကျွန်တော်တို့သုံးသပ်ဖို့လိုပါမယ်
အစိုးရအနေနဲ့တိုက်ပွဲရှောင်ပြည်သူတွေအတွက်လိုအပ်ချက်တွေကိုလက်ရှိမှာထောက်ပံ့ပေးနေသလိုပြန်လည်ထူထောင်ရေးကဏ္ဍတွေမှာလည်းစီမံဆောင်ရွက်ပေးသွားမယ်လို့ဒုတိယဝန်ကြီးဦးစိုးအောင်ကဆိုပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ရခိုင်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်လာတာကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရှိလာခဲ့တာဖြစ်ပါလေရှင်။
မမေခါတင်ပြပို့ထားတာဖြစ်ပါလေ။ခုတစ်ခါမှာတော့တိုင်းဒေသကတိုက်ပွဲတွေချိန်နေကြောင်းကိုတင်ဆက်ပေးကြပါရစေ။မြန်မာစစ်တပ်ရဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားချင်းပြည်နယ်ပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြီးကြီးပြင်းပြင်းဖြစ်ပွားနေပြီးတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့မြန်မာစစ်တပ်တာဝန်ရှိသူတွေကရောအေအဖွဲ့တာဝန်ရှိသူတွေကပါပြောဆိုထားပါတယ်။ပြည်စုံကတော့ထိုင်းချေဆိုင်ဖေဝေမြန်မာပိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်ရသိတောင်မြို့နယ်နဲ့ချင်းပြည်နယ်ပလောင်ဝမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားမနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာပါ။အထူးသဖြင့်ပလောက်ဝနဲ့ကြောက်တော်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုများပြားတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဩဂတ်လ9ရက်နေ့မှာတော့နေတမ်းမတ်9ရက်တင်းနဲ့9ရက်နေ့ကြားမှာဒီတမ်းမတ်9တက်တယ်နဲ့တော်တော်ကြီးဖြစ်ပွားတာရှိတယ်။ဒီအိမ်မှာဘယ်လိုကျင်းနေတာမှဖြစ်တာရှိတယ်။အဲဒီကြောင့်မှာရန်သူတက္ကသိုလ်နေပြီးတော့၄ရက်ကြာဆုံးပြီးတော့ဒါရရဲ့ဒီလိုလို့ရှိတယ်ဗျ။အဲကျွန်တော်ခက်ခဲလေးတော့အမှဟိုကြာဆုံးဒါရရဲ့ဒီလိုရှိတာပေါ့။ဒါပေမဲ့မင်းလေဒီကြောက်တမ်းရရဲ့အချင်းမြောက်ဖွဲ့တယ်နော်အဲ့ဒီမှာဘယ်လိုဖြစ်တာရှိလဲနောက်ပြီးတော့ဒီ August 9ရက်နေ့မှာပဲကြောက်တော်မင်းလေတင်းမရရဲ့အချင်းမြောက်ဖွဲ့အဲ့ဒီမှာဒီအားနေရာလောက်ရှိတဲ့ဗမာစစ်ကြောင်းလေကျွန်တော်တို့ဒီကတိုင်းကျတော့ကောင်းတယ်လေရနေပြီးတော့ဖြတ်တော့ခဲ့ခဲ့တာရှိတယ် August 9ရက်တနေ့တာအတွင်းတဲကွေးတွေမှာဒီဗမာစစ်ကြောင်းကနေပြီးတော့25ဦးခန့်ပြန်ချင်းပြီးတော့ဒါရရတဲ့ဒီတုံးချေခန့်တရှိတယ်ကျွန်တော်တို့ကတိုင်းကျတော့ဆက်ကလည်းပဲအားရခစစ်ဒီလို၄ဦးတိုင်းမြို့ဒီလို့အသက်ပေးခဲ့ရတာရှိတယ်
ပလောဝမြို့နယ်တွင်မှာနှစ်ဖက်တပ်ဖွဲ့ကြားတပဏိပါတိုက်ပွဲဖြစ်ပွားနေပြီးဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကဒူရီမှုသူကြာဆုံးခဲ့တယ်လို့ခိုင်တုခကအခုလိုဆက်ပြောပါဗျ။အဲ
့ဒီနေရာမှာတိုက်ပွဲဟိုတော်တော်ကျင်းနေတာလားဖြစ်ခဲ့တာရှိတယ်။အဲ့ဒီတိုက်ပွဲကျင်းနေတဲ့အချိန်မှာတော့ဒီခမတရားငားလာနေပြီးတော့ဒီအင်းတကူအခြေတိုက်ဒူရီမှုပေါ့နော်။အဲ့ဒီမှာသူအပါဝင်ပေါ့အရာကြီးတချို့ကြာဆုံးကြတဲ့ဥစ္စာတွေရှိတယ်
ပလောင်ဝမြို့နယ်တိုက်ပွဲမှာတမတော်ရရှိတွေပါဝင်မြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်လို့ AA ဘက်ကပြောဆိုနေတယ်လို့ POA အနေနဲ့တိကျသိမပြုတ်နိုင်သေးပါဘူးမနေ့ကပလောင်ဝမြို့နယ်တိုက်ပွဲတွင်နှစ်ဖက်စီးဆိုင်မှုရှိတယ်လို့မြန်မာတမတော်ဘက်ကလက်နက်တချို့သိမ်းဆည်းရရှိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ဒီကတော့ခွန်အိုင်ဘက်မှာပြည်တော်ကြီးရရအောင်ရောက်ဖက်မှာကျွန်တော်ဖြစ်တဲ့တိုက်ပွဲမှာလည်းရှိတယ်အဲဒီမှာတော့ကျွန်တော်တို့ဘက်ကတော့ပြည်သူတချို့ဒဏ်ရရှိတာရှိတယ်ဟိုဘက်ကတော့ဒီဟောင်းလက်နက်တွေရလိုက်တာရှိတယ်လက်နက်ကတော့ကျွန်တော်အင်အားနဲ့ရလိုက်တာရှိတယ်ကြောက်တော်ဘက်မှာလည်းတိမှုတွေရှိတယ်အေးကနေဒီတင်းမအေးကမြောက်ဖက်လောက်မှာအနောက်ဆုံးလုံးဖောက်ပြောပြဟိုဘက်ပြည်ကထိခိုက်ဒဏ်ရမှာမရှိဘူး
အောက်ကလ9ရက်နေ့ကစပြီးတော့ပလက်ဝမ်းမြို့နယ်ပေါင်ဝရွာနီးတိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးစုနဲ့ဆက်တိုက်ပစ်ခတ်နေမှုကြောင့်ပေါင်ဝကျေးရွာသား200ကျော်ဟာအောက်တဲမောဝကျေးရွာဘက်ကိုစစ်ရှောင်နေရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။မနေ့ကရတိတ်တောင်မြို့နယ်ကြောက်တန်းရွာနီးဖြစ်ပွားတဲ့တိုက်ပွဲမှာတော့အမျိုးသမီးတဦးလက်နက်ကြီးကြီးထိမှန်ပြီးတန်ရန်ရရှိခဲ့ပါတယ်။မင်းပြမြို့နယ်တွင်မှလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေကြောင့်ပုံနာချောင်းနီးတစ်ဝက်ကကျေးရွာပေါင်း14ရွာကရွာသားတွေတိုက်ပွဲတွင်ပိတ်မိနေတယ်လို့ရွာသွင်းသွားလာခွဲကိုတပ်မတော်ဘက်ကပိတ်ပင်ထားတယ်လို့နေမီခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မနေ့ကမင်းပြမြို့နယ်တောင်တိုက်ကျေးရွာကိုမြန်မာစစ်တပ်ကရောက်လာပြီးရွာသား6ဦးကိုလမ်းပြဖြစ်ခေါ်ဆောင်သွားပြီးအခုရွာကိုပြန်ရောက်လာပြီလို့တောင်တိုက်ကျေးရွာသားတို့ကပြောပါတယ်
။အဲ့ဒီလူရှားရောက်ဖမ်းသွားတယ်လေ။ဖမ်းပြီးတော့ပြန်လို့ဖမ်းသွားပြီးအဲမြို့ကိုရောက်အောင်ကြီးခွာသွားတယ်။အဲ့ဒီကိုရောက်တာရေးစခန်းကိုလာအဲ့ဒီရေးစခန်းကနေပြီးတော့ထောက်ခင်စာနဲ့သူတို့လွဲလာရတယ်
ကျခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောက်ဝမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံကြေးဝါသားတွေလည်းစစ်ဘေးသိမ်းရှောင်နေရမှုပုံမှုများပြားနေပါတယ်။လက်ရှိကျခိုင်ပြည်နယ်အတွင်းစစ်ရှောင်ရွာသားဦးရေ6000ကျော်ရှိလာနေပြီဖြစ်တယ်လို့ပလောက်ဝမြို့နယ်တွင်စစ်ရှောင်3000ကျော်ရှိလာနေပြီလို့စစ်ရှောင်ကူညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
နိုင်ငံရင်တည်ပြီးပို့ထားတာဖြစ်ပါလေခုတစ်ခါမှာတော့နာဂကိုပိုင်အုပ်ချုပ်ခွင့်ဒေသနဲ့စီးရင်တင်းမာနေမှုခြေနေကိုလည်းတင်ဆက်ပေးကြပါမယ် မြန်မာနိုင်ငံအနောက်ခြမ်းအိန္ဒိယနယ်စပ်ကနာဂကိုပိုင်အုပ်ချုပ်ခွင့်ဒေသမှာအခြေချတဲ့ NSCNK လို့ခေါ်တဲ့နာဂလက်နက်ကိုင်အဖွဲ့နဲ့မြန်မာအာဏာပိုင်တွေကြားမှာစီးရီးတင်းမာမှုတွေရှိနေတယ်လို့ NSCNK ခေါင်းဆောင်မှုတစ်ကလည်း NGA တနိုင်ငံလုံးအပြစ်ခတ်ရဲ့စီးရီးသဘောတူချက်ကိုလက်မှတ်ထိုးဖို့လိုလားခြင်းမရှိဘူးလို့သိရပါတယ်နာဂမျိုးသားအရေးကိုဆောင်ရွက်နေသူတွေကတော့ NSCNK နဲ့အစိုးရတက်မရော်တွေကြားမှာယုံကြည်မှုကျဆင်းနေတာကြောင့်နှစ်ဖက်ညှိနှိုင်းဆွေးနွေးတာတွေဆောင်ရွက်စီလိုတယ်ဆိုပြီးတော့ပြောဆိုထားပါတယ်။ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမှုစော်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့စကိုင်းတိုင်းထက်ပိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာနာမျိုးမျိုးနဲ့အတွင်းမှာအခြေစိုက်ထားတဲ့ NSCNK ကနာဂမျိုးသားဆိုရှယ်လစ်ကောင်စီကပ်လန်အဖွဲ့ကဒီလ5ရက်နေ့မှာယာယီဥက္ကဋ္ဌအဖြစ်ဆောင်ရွက်နေသူဦးယုံအောင်ကိုအမြဲတမ်းဥက္ကဋ္ဌအဖြစ်ခန့်အပ်ကြောင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်ရှိဥက္ကဋ္ဌအဖြစ်ရွေးကောက်ခံရသူဦးယုံအောင်ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးလိုတဲ့သဘောထားမရှိကြောင်း NSCNK ခေါင်းဆောင်တွေနဲ့ယင်းဒီကျောင်းဝင်သူတူဦးကပြောပါတယ
်။အခြေအနေဆိုတာကအခုဒီအဖွဲ့ကဆက်လက်ဆုံးဖြစ်နေတယ်။ဟိုထောင်ထဲထိုင်ရတဲ့အဖွဲ့က NCA လက်မှတ်ထိုးမယ်။အစ်ဒီမှာယုံအောင်လို့ခေါ်တဲ့ဥက္ကဋ္ဌယုံအောင်သူအဖွဲ့ရတော့ဒါ NC မှာလက်မှတ်ပေးပြီးသူတော့ပြောနေတယ်ဟိုသူကလုံးဝလက်မခံဆိုလို့ရှိရင်တိုက်ပွဲဖြစ်နိုင်တယ်ဒါမှကျွန်တော်တို့ကတော့ငင်းချိုင်းယူခြင်းပဲလေ
NSCNK အဖွဲ့ဟာ2012ခုနှစ်ကတိုင်းဒေသကြီးအဆင့်အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ဒီနေ့နှစ်ဆန်းပိုင်းမှာတော့နာဂဌာနချုပ်မှာအိန္ဒိယကကတဲ့တဲ့အာတန်လက်နက်ကိုင်အဖွဲ့တွေခူအောင်းနေတယ်ဆိုပြီးတမ်ရော်ကနာဂဌာနချုပ်ကိုထိမ့်သိမ်းခဲ့တယ်လို့ငင်းချမ်းရေးဆွေးနွေးရေးခေါင်းဆောင်တွေဖြစ်တဲ့ဦးအန်ကန်ဦးကျော်ဝမ်းစိန်အပါအဝင်လူ၁၁ဦးကိုဖမ်းဆီးခဲ့ပါတယ်ဒီနောက်ပိုင်းမှာတော့အစိုးရတမ်ရော်နဲ့နာဂအဖွဲ့ကြားမှာစီရင်တင်းမာတာတွေရှိခဲ့ပါတယ်နာဂအမျိုးသားရေးကောင်စီယာယီဥက္ကဋ္ဌဦးနော်အောင်ဆန်းကတော့ NSCNK အနေနဲ့မြမပြည်ငင်းချမ်းရေးလုပ်ငန်းစဉ်ကနေမကင်းကွာစေလိုကြောင်းအခုလိုပြောဆိုပါတယ
်မြို့တော်ကောင်းဆောင်ပြောင်းလဲပဲဖြစ်ဖြစ်လက်ရှိမြမပြည်ရဲ့ငင်းချမ်းရေးချစ်စင်နဲ့တော့အရင်ကင်းကွာလို့မရဘူးနော်ဟိုအဓိကတော့ကျွန်တော်တို့လက်ရှိအစ်တက်လာတဲ့ကောင်းဆောင်ကလည်းပဲ NGA မှာတည်းရထူးချင်းမထူးချင်းဆိုတာထက်အနည်းဆုံးတော့ကျွန်တော်တို့ဟိုကမတော်နဲ့အစိုးရကြားထဲမှာဒီ NSNK နဲ့ဒီအင်အားစုတွေကဒိုင်လော့တွေဖြစ်နေဖို့လိုတယ်ပေါ့လေ။အရင်ကင်းကွာသွားတဲ့အနေအထားတစ်ခုတော့ဒါကျွန်တော်တို့ဟိုလူထုနေတော့ဒါမနဲ့ညို့တဲ့အားစုပဲ
။တမ်ရော်နဲ့ NSNK အကြယုံကြည်မှုပြပြနေတဲ့အပေါ်စိုးရိမ်ကြောင်းလဲဆက်ပြောပါတယ်
။ဘလောအနေအထားမှာတော့ဟိုကမတော်နဲ့ NSNK ရဲ့ကြားထဲမှာအစိုးရကြားထဲမှာတော့ယုံကြည်မှုကတော့0ထိကျသွားတယ်ပေါ့လေ။အောက်ခြေထိကျသွားတယ်။ဆိုတော့ဟိုဒီနေသားတစ်ခုပေါ်မှာတော့ယုံကြည်မှုတွေဘယ်လိုပြန်ပြီးဆောင်မလဲဟိုအပြုပေါ်ဆောင်တဲ့ဟိုဖြည့်သွင်းမှုတွေဘယ်လိုပြန်ဆက်လုပ်ရမလဲဆိုတာလည်းဒါတော်တော်လေးဟိုကောင်းခဲနေရတဲ့ကိစ္စရှိတယ
်။နာဂပြည်သူအများစုကတော့ငင်းချင်းပြပြမာကိုစိုးရိမ်နေပါတဲ့။လောလောဆယ်မှာ NSCNK ခေါင်းဆောင်တွေဖြစ်တဲ့ဦးအောင်ကန်းနဲ့ဦးကျော်ဝမ်းစိန်အပါအဝင်အဖွဲ့ဝင်၁၁ဦးဟာခန်းတီးထောင်မှာထိန်းသိမ်းခံထားရပြီးပုံမှန်စက်ခွန်၁မတရားသိမ်းအုပ်ပြင်းနဲ့စစ်ဆေးခံနေရပါတဲ့။သူတို့တွေဟာ NCA လက်မှတ်ရေးထိုးဖို့ကိုလိုလားကြောင်းတရင်တွေထွက်ပေါ်နေတဲ့အပေါ်မှာ NSCNK ခေါင်းဆောင်တွေအကြမ်းမှာပြန်လည်ညှိနှိုင်းဖို့လိုမှဖြစ်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။နာဂအမျိုးသားတွေဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံမှာတရှိနေထိုင်နေတာကြောင့် NSCNK ဟာအပြစ်ခတ်ရက်စဲပြီးဒေသဖွံ့ဖြိုးရေးလှုပ်ဆောင်ဖို့လိုလားကြောင်းနဲ့ NCA လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးမှာမဟုတ်ကြောင်းသဘောထားထုတ်ပြန်ထားတဲ့အဖွဲ့ဖြစ်ပါတယ်။
ကမိုးစာသတင်းပေးပို့ထားတာဖြစ်ပါတယ်။တတရှင်များရှင် VOA ကနေထုတ်လွှင့်နေတဲ့တန်လက်စီစဉ်တဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကိုတော့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေကြနေ့စဉ် TV သတင်းတော်စီစဉ်တွေကို Intel Set 17 INTEL SAT 17နဲ့ Mia Set 3 MEA SAT 3တို့ကနေပြီးတော့ဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်း10နာရီအထိထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့
ဒီကတော့ပုံရိုးရောဂါပိုးမှနှစ်မျိုးရှိတယ်ပေါ့နော်အမျိုးကတော့တကယ်သဘာဝပိုးပေါ့အရင်ပိုးလို့ခေါ်ပါတယ်အရင်ပိုးကတော့သဘာဝမှာပျောက်ပျောက်ခံနေနေပေါ့နော်အခုဆိုလို့ရှိရင်အော်တိုလစ်ကနေ
ပိုလီယိုရောဂါအကြောင်းပေါမောက်ခဒေါက်တာစောဝင်းနဲ့မင်းမြန်ဆွေးနွေးထားတဲ့ကျန်းမာရေးကဏ္ဍကိုလည်းနားဆင်ကြမှာပါဒါပြင်ဥအောင်ခင်မြန်မာရေးသုံးသက်ချက်ပြင်တိုင်းရင်းသားလာစီစဉ်ကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီတစ်ပတ်ရဲ့ကျန်းမာရေးကဏ္ဍမှာတော့ပိုလီယိုရောဂါမြန်မာနိုင်ငံမှာပြန်ပေါ်လာတာကိုတင်ဆက်ပေးကြပါမယ်ပိုလီယိုအကျိုးသေးရောဂါပပျောက်ပြီးလို့ကြေညာထားတဲ့မြန်မာနိုင်ငံမှာဒီရောဂါပိုးပြန်တွေ့လာတာကြောင့်ကာကွယ်ဆေးတိုက်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ရုတ်တရက်အကျိုးသေးပျော့ခွေရောဂါလို့လည်းခေါ်တဲ့ဒီပိုလီယိုရောဂါဘယ်လိုပြန်ဖြစ်လာပြီးတော့ဘယ်လိုကူးစက်လက္ခဏာတွေပြတာဘယ်လိုကာကွယ်ကူးတာတဲ့ဆိုတဲ့အကြောင်းကိုပြောပြထားပါလိမ့်။ဒီအကြောင်းကိုကလေးအထုကုနဲ့ဆေးတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပေါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင်။
ကဲကလေးတစ်ခုဆရာဝန်ကြီးဗမောက္ခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမကြာခင်ကပဲပေါ့နော်ပိုလီယိုရောဂါပြန်ဖြစ်တယ်ဆိုတဲ့သတင်းတွေထွက်လာပါတယ်ဆရာဘာကြောင့်အခုလိုပြန်ဖြစ်လာတာလဲဆရာ
ဒီကတော့ပိုလီယိုရောဂါပိုးမှနှစ်မျိုးရှိတယ်ပေါ့နော်အမျိုးကတော့တကယ်သဘာဝပိုးပေါ့အရင်ပိုးလို့ခေါ်ပါတယ်အရင်ပိုးကတော့သဘာဝမှာပျောက်ပျောက်ခံနေနေပေါ့နော်အခုဆိုလို့ရှိရင်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နဲ့နိုင်ငံမှာပဲပြပါတယ်ဒါတော့ဦးလည်းတော့ဆောက်ကရှိဆိုင်ရာကနေပိုလီယိုရောဂါတစ်ဖြစ်ရစတင်လို့တုန်းကဆိုလို့ရှိရင်99.99%ရတယ်လို့ပြောသွားပြီ။တနည်းအားဖြင့်ကမ္ဘာမှာပိုလီယိုကပျောက်ခန့်နည်းနေပြီ။အဲ့တော့ဒီကအရင်ပိုးပါ။ကျွန်တော်တို့ခုတွေ့တာကအရင်ပိုးတော့မဟုတ်ဘူး။ပိုလီယိုအသွင်ပြောင်းပိုလီယိုပိုးလို့ခေါ်ပါတယ်။အဲ့တော့ပိုလီယိုအသွင်ပြောင်းပိုးဆိုတာကဘာလဲဆိုရင်ပိုလီယိုရောဂါကာကွယ်ပေးတိုက်တာကသူ့ရဲ့ပိုးကိုပျောက်အောင်လုပ်တာတိုက်တာဖြစ်ပါတယ်။ဒါနဲ့ဘယ်လိုဖြစ်လဲဆိုတော့ဒီကောတိုက်ခိုက်တဲ့ကလေးလေးဒီဖြစ်ပြီးတည့်ရအလိုင်းလုံးလေးဖြတ်သွားပြီးလို့ဆိုရင်ဒီတောင်ဝင်းလုံးမှာရှိနေပါတယ်။အဲတောင်ဝင်းလုံးမှာရှိတဲ့ပိုးကလည်းကျွန်တော်ဖြစ်ကြလာတဲ့ခါပေါ့နော်။ဒီဗီဇာကြောင်းလို့ဖြစ်လာလို့ဆိုရင်အတွင်းကြောင်းပိုလီရောဂါပိုးဖြစ်လာ။အဲဒီခါကျတော့ရှိလာတော့ဒီပိုလီရောဂါပိုးကောက်ွယ်မှုမတိုက်သားတဲ့ခမရေရှိတဲ့ဒီပါဆက်ဖြစ်လို့ဆိုရင်ဇိုင်းရောဂါပိုးလိုပဲလက္ခဏာတွေကြားနိုင်တယ်။ဒီလိုအဖြစ်ပိုလီရောဂါပြန်ဖြစ်တယ်ပေါ့နော်။အဲကျွန်တော်ကဘယ်လိုသိလဲဆိုတော့ရုတ်တရက်ပျောက်ခွေကြောတွေရောဂါလို့ခေါ်တယ်။အဲနည်းနည်းပြောပြပြလို့ရှိရင်ဒီလက်တွေပျောက်ခါပိုလီယိုဖြစ်တယ်လို့ပဲကြောတွေပျောက်ကုန်တဲ့အာယုံရောအနေဖြစ်တဲ့ဟုတ်ဒီမကန်လို့အဲ့ခါလေးမှကျွန်တော်ကဒီကိုပြန်ပြီးတော့သူ့ရဲ့ငွေရလို့ပြန်ဖြစ်ကြည့်တဲ့အခါကျတော့ဒါပြီးအတွင်ကြောင်းပိုလီယိုပိုးကြောင့်ဖြစ်တယ်ဆိုတာသိရပါတယ်။အဲ့ဒါကိုသိနေကြလေရပဲကျွန်တော်ပြင်းပြင်းနဲ့ပေါ်ပေါ်နေနေရရွာတူရပါတော့အဲ့ရွာလေတရားလာနေတာကလေးတရားလောက်မှာတွေ့တာ
ဟုတ်ကဲ့ဆရာရင်အရင်တော့အခုလိုပြန်ဖြစ်ခဲ့တာမျိုးရှိခဲ့လားဆရာ
ဒီပုံစံမျိုးကတော့ဒီဘာကြီးကတွေ့နေတယ်ပေါ့2015ကဒီဘာမာကြီးလည်းခိုင်ကြီးလည်းမဖြစ်ခဲ့တာဒီဘင်္ဂလားဒေ့ရှ်လည်းဆက်မှာတွေ့တယ်ပေါ့နော်ဒီမနစ်ကတော့2018မှာလည်းအလိုလူစားမှာတွေ့တာရှိတယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီအသင်ပြောင်းပိုလီယိုပိုးဖြစ်တော်လဲပဲတကယ်တမ်းကဒီပိုလီယိုကာကွယ်ဆေးတာပေးထားမယ်ဆိုလို့ရှင်ဒီကုဆက်နဲ့နေထားဟိုမရှိတဲ့သဘောဖြစ်တာပါဆရာအဓိကတော့ကာကွယ်ဆေးအဓိကဖြစ်နေတာပါဆရာ
အဲ့တော့ဒီကာကွယ်ဆေးကပုံမှန်တက်တိုင်းဘာမှမဖြစ်ဘူးအခုတွေ့နေတာဘာဖြစ်လဲဆိုဒီကလေးတွေကကာကွယ်ဆေးလုံးဝမရတာဘူးအဲ့တော့အဲ့နေရာကတော့လမ်းမဆက်တဲ့နေရာပြည်ဆိုးပြီလေကျွန်တော်တို့ဒီကျန်းမာရေးဝန်ထမ်းတွေကတစ်ခါရှိတယ်တစ်ခါကိုပိုင်းအဖြစ်ခွင့်ဒေတာဖြစ်နေတယ်အဲ့ဒီမှာသူတို့ကဒီကကကျန်းမာရေးဝန်ထမ်းတွေကမတော်ပြဘူးပေါ့နော်တော့ကမပေးတာဖြစ်လို့တစ်ခါလည်းသူတို့ဒီလိုတွေကလုပ်ပေးကြတယ်တမဲ့ဝင်တဲ့နေရာလည်းဒီမတိုက်ဖြစ်ခဲ့လည်းနဲ့တူတယ်အဲ့ဒါကြောင့်မို့ဘဝရင်းပေါင်းစုံကတော်တော်များများနေအဲ့နေရာမှာတွားဖြစ်တာဒ ကျွန်တော်ကဘာလို့ရလဲဆိုအဲ့ဒီနေရာဒီမှာကျွန်တော်တို့နဲ့လည်းယူနိုင်ပြီးတော့တင်းတဲ့ဆင်းပေါ်တော့လိုက်တက်ရလာတယ်။ကောက်ချင်းကောက်လိုက်တာလိုက်တက်တာလုပ်ရမယ်။အဲ့ဒီပဝင်းညင်မှာဒါကပြက်နေလိုက်ရတဲ့ကြောင့်လေ။အဲ့ပဝင်းညင်မှာလည်းကလေးပူလို့မြေသားကဝေးတိုင်းနေလို့ပေါ့နော်။ကလေးတွေပေါ့။အဲ့ဒီအပေါ်မှာဆိုတော့ကျွန်တော်ကညာနေ့ကကလေးငယ်လေးရစပြီးတော့နော်။ညာနေ့ကြည့်တိုက်ပါရဲ့။ဟောဒီမှာကြလို့ရှင်လို့ဆန်ရနေမောက်ကလေးကိုတိုက်တယ်။ဒါနဲ့အမီးနားပဝင်းညင်မြေနယ်တွေမှာကဒီမျိုးကလည်းတော့အားလုံးကိုအားတိုက်ပါအားလုံးပေါင်းဒီနေ့သုံးတန်းလောက်ကိုတိုက်ဖို့ဆီဆီရှိပါဟုတ
်ကဲ့ဆရာအဲ့တော့အဓိကတော့ဒီစစ်တမ်းကြောင့်ကလေးတွေကာကွယ်ဆေးမတောက်နိုင်တာပေါ့နော်အဓိကဖြစ်တာကိုသတ်တွေ့ရတော့ပါဆရာ
အဲ့ဒီစစ်တမ်းကျွန်တော်တို့ရဲ့ဒီကာကွယ်ဆေးလုပ်ငန်းတွေအနောက်ဆက်အများကြီးဖြစ်တယ်ပေါ့နော်ဒီကွာလမ်းမနေရမှုလို့ရဲတော်တော်လေးရှိပေါ်လို့တာပေါ့ဒီကဘာမှကျန်နေတာလည်းဒါပဲအဲ့ဒီဆိုရင်အာဖဂန်နစ္စတန်မှာကျန်နေတယ်ကလေးဆိုသူကဒီ conflict တွေတရားလို့ခေါ်ပါတော့ဒီလိုမျိုးတွေတက်ဖြစ်တဲ့နေရာတွေဖြစ်နေတယ်။ဒါကမကောင်းဆုံးနဲ့တော့ဒီနေရာမပြောက်ဘူးဖြစ်နေတယ်။ကြောက်ချင်းအပ်တော့တစ်ခါလုံးကလိုက်ပြီးတော့ဘာဝင်ပြီးဆက်တိုက်နေရတယ်ဆက်ထိုးနေရတယ်။ဒီလိုနေရာမှာလည်းဒီလိုပါပဲ။ဒီလိုနေရာနေရာရှိဘူး။လုံခြုံမှုမရှိဘူး။နောက်နောက်ဆက်တဲ့မှုမကောင်းဘူး။ရှေ့ကြောင်း population တွေရှိနေတယ်။ဒီမှာကပြစ်မှုတွေကရှေ့ကြောင်းရတဲ့သဘာဝပေးရတဲ့ဒီလိုကပြရတဲ့ဒီလိုကြောင်းရှိရတော့ဒီကောင်ကဒီကောင်တို့ကမကောင်းနိုင်ဘူး။အဲ့ကြောင့်ကျွန်တော်ကကာဝေးကြီးနဲ့ကာဝေးရဲ့ရောင်းရယ်ပြန်ဖြစ်လာမှာပဲ
ဟုတ်ကဲ့ဆရာကြီးအခုလိုပြန်ဖြစ်လာတာကကမ္ဘာပေါ်မှာပိုလီယိုပပျောက်ရေးလုပ်ငန်းအတွက်ပေါ့နော်မြန်မာနိုင်ငံမှာရောဘယ်လိုမျိုးအရေးကြီးလဲဆရာကြ
ီးဒီအတင်းကြောင့်ပိုဖြစ်နေပြီးပိုလီယိုရောဂါကာဝေးကြီးကိုဆက်တက်ရမယ်နောက်ပိုင်းကျတော့ပိုလီယိုကျွန်တော်မြန်မာနိုင်ငံကြီးဆိုတော့ပိုလီယိုရောဂါကာဝေးကြီးထိုးသေးကိုကြောင်းထုတ်မယ်ပေါ့နော်ထိုးသေးကတောက်ဆင်းလို့မဟုတ်ဘူးသူကပိုလီယိုကိုတတ်ပြီးတော့မှလိုက်တာပေါ့နော်အဲ့ကြောင့်တော့သူကဘိုးရောက်ဆက်တော့ပဲအတင်းကြောင့်ပိုလီယိုအနေနဲ့ရှိတော့အဲ့ဒီဒီလိုဆိုတော့ဒီဘာလုံးပိုလီယိုဖြစ်တာမရှိတော့ဘူးအခုကြောင်းပိုလည်းမရှိတော့ဘူးဂျိုင်းပိုလည်းမရှိတော့ဘူးဆိုလို့ရှိရင်တော့ပိုလီယိုကာကွယ်ရေးထိုးတာကိုဒီဘာလုံးရဆိုင်ပါလားဒီဘာမှာတတိယမြောက်တပြက်တဲ့ရောဂါလေးဆက်ကလေးရမှာပ
ါဟုတ်ကဲ့ဆရာကြီးအခုလို့ဒီပိုလီယိုရောဂါဖြစ်လာရတာကဘလို့ကူးစက်မှုကြောင့်ဖြစ်ရလဲဆရာကြီ
းပိုလီယိုရောဂါကာကွယ်ရေးကိုတိုက်လိုက်လို့ကတိုက်တဲ့လူတွေမှာခံနိုင်ကြည့်ရမှာပေါ့နော်သူကအရေးအမှတစ်ခါဒီနေ့မှာပါသွားတယ်အဲ့တော့ဒီရဲ့နောက်ပြောင်းမလာခနေရှိတ
ယ်ဟုတ်ကဲ့ဆရာကြီးကာကွယ်ဆေးတွေမပေးနိုင်သေးတော့လည်းပဲပေါ့နော်အကိုကြီးတန်ရှင်းချင်းအဖြစ်ကာကွယ်နိုင်တဲ့အနေအထားမျိုးရောရှိလားဆရာ
စိတ်တော့မရှိပါဘူးဒီပိုးကြီးကဘယ်လိုဆိုတော့ဒီကစီကယ်အော်လော်ဂျီခေါ်တာပေါ့နော်စားတော့ရေးရနေတော့ကူးတဲ့သဘောပဲအဲ့တော့စားတော့ရေးနဲ့ကူးတဲ့ခါကျတော့တန်ရှင်းနဲ့တော့ဘုံကြီးရရှိဖို့ပေါ့နော်တန်ရှင်းနဲ့စားတော့ရဖို့ဆက်လဲဖြစ်တော့ဖြစ်သွားပဲဝေးရနေတော့ကူးစက်တဲ့ရောဂါတော့ကလေးဝမ်းသားတဲ့မျိုးရနေတော့ကူးနိုင်လားဆိုတော့အဲ့ဒါကလည်းဒီအမကံကြမသိနိုင်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုယောဂါဖြစ်လာတာကိုသိနိုင်ဖို့လက္ခဏာမှာဆရာကုနာပြောခဲ့တဲ့ဖြားနာပြီးတော့ပျော့ခွေသွားတာမတန်တာပေါ့နော်အဲ့ဒါအပြင်တခြားလက္ခဏာတွေရောရှိသေးလားဆရာကြီ
းဟုတ်ကဲ့လက္ခဏာတော့သိမရှိပါဘူးသူကတော့ဒီစက်သားတွေပါလေနာမည်ပေါ့နော်ခြေလက်တွေနာမည်ဒါကျော်တည်သွားတယ်ပေါ့သူလည်းလုံးဝမလုပ်နိုင်ဘူးသူကလည်းတော်တင်ဆုံးနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီယောဂါဖြစ်လာခဲ့ပြီဆိုရင်ရောကုသနိုင်တဲ့နေထား
ပူပြီးတော့ဖြစ်ပြီးမှဆိုလို့ရှိရင်တော့ကျန်လေလေးတင်ပြီးတာပါညာနဲ့ခံကောင်းရတယ်ပြန်ကောင်းလာတယ်ပုံမကျပူပြီးဖြစ်တဲ့လူတွေကတော့နောက်ပိုင်းကျတော့နောက်ပိုင်းပြန်လာကြဖြစ်တယ်ပေါ့နော်ဒီကလေးမျိုးမှာတော့တယောက်ကတော့တော်လေးပြန်ကောင်းလာပါတယ်နောက်တစ်ယောက်ကတော့ခြေလက်တွေကလုံးမတန်ဆန်းဖြစ်လို့ရောင်းခေးဖြစ်ပြီးမှတော့တော်တော်ကြာကြခုထားတယ်သူလည်းကောင်းကြတော့ပြလာပြီလို့ကြားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပစင်ကျဲမာရီကနာကိုတော်တာရှင်နေနာဆင်ခဲ့ကြရတာဖြစ်ပါလေခုဒီခါမှာတော့ဥဟောင်းခင်မြမကြီးသုံးသက်ချက်ကိုတင်ဆက်ပေးကြပါလေအစိုးရပုဂ္ဂလိကဖက်ဆက်စနစ်ကျင့်သုံးပြီးတော့လက်စမီသုံးနိုင်သူတွေများပြားလာအောင် NLD အစိုးရကကြိုးပမ်းနေတဲ့ကြိုးပမ်းနေပုံကိုဥဟောင်းခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့တူတင်ဆက်ထားပါတယ်ရှင်
ဒီနေ့မကုံမီတပြီလုံးမှာလိုအပ်နေတဲ့လျှက်စစ်တအားရဲ့90ရာခိုင်နှုန်းကိုထုတ်လုပ်နိုင်အောင်ကြိုးပမ်းနေတယ်လို့မကြမီကဒေါက်ဆာစုကြည်ပြောသွားပါတယ်။မန္တလေးတိုင်းကြောက်စင်မြို့နယ်ဘီလင်းကြီးရွာမှာဓာတ်ငွေဆုံးတအားပေးဆက်ရုံဖွင့်ပွဲမှာပြောသွားတာပါ။အစိုးရရဲ့စွမ်းအင်စီမံချက်တွေမှာသဘာဝဓာတ်ငွေသုံးလျှက်စစ်ဆက်ရုံကအများစုဖြစ်ပါတယ်။ရေအားလျှက်စစ်ကို6ဖွဲ့ရာသီမှာအာမခိုးနိုင်ပါဘူး။ဒီနေ့ထဲမှာရေအားလျှက်စစ်ဆက်ရုံ6ခုဟာထုတ်လုပ်နိုင်တဲ့အခြေအနေမရှိကြောင်းလျှက်စစ်နဲ့စွမ်းအင်ဒုဝန်ကြီးကလွှတ်တော်မှာမိသားကပြောသွားပါတယ်။ ဇွန်လမှာကျင်းပတဲ့မကွေးတိုင်းကမင်းဘူးနေအောင်ကြီးသုံးတရားစစ်တအားပေးဆက်ယုံပထမအဆင့်ဖွင့်ပွဲမှာတော့လာမဲ့2021မှာတပ်ပြီမှာလိုအပ်တဲ့ဓာတ်အားရဲ့55ရာခိုင်နှုန်းထုတ်လုပ်နိုင်မိမယ်လို့ပြောနေကြောင်းဒေါ်စုကပြောပါတယ်မင်းဘူးဆက်ယုံပထမအဆင့်ဟာမေဂါဝတ်40ပဲရှိပါတယ်နောက်ထပ်အဆင့်30တိုးချဲ့တဲ့အခါမှာမေဂါဝတ်180အထိထုတ်လုပ်နိုင်မှာမို့ဒီလားစု2သိန်းကျော်လျှက်စင်ပြီးသုံးနိုင်ပါလိမ့်မယ်မင်းဘူးဆိုလာဆက်ယုံကိုအစိုးရနဲ့ Green Earth Power မြန်မာကုမ္ပဏီတို့ကပူးတွဲတည်ဆောက်နေတာဖြစ်ပါတယ်
လက်ရှိအစိုးရလက်ထက်မှာအစိုးရပုဂ္ဂလိကဖက်ဆက်စနစ်သို့မဟုတ် public private partnership ပြီးသုံးလုံးစနစ်ကိုသုံးပြီးလိုအပ်နေတဲ့အခြေခံအဆောက်အုံတွေကိုတည်ဆောက်ဖို့အာရုံစိုက်လာကြပါတယ်။ဒါနဲ့ပတ်သက်ပြီးစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနက website တစ်ခုတောင်းတည်တံ့ဖွင့်ထားပါတယ်။ ESCAP ကုလသမဂ္ဂစီးပွားရေးလူမှုရေးကော်မရှင်ကလည်းပြီးသုံးလုံးစနစ်အကြောင်းရှင်းလင်းထားတဲ့စာရွက်စာရန်ထုတ်ပြန်ထားပါတယ်။ပြည်သုံးလုံးစနစ်ကိုတည်တာမြင်တာပွင်လင်းစွာကျင့်သုံးဖို့ကမ္ဘာပံအုပ်စုနဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကလည်းထောက်ခံအားပေးကြပါတယ်။အရင်စီအစိုးရလက်ထက်ကတော့နီးစပ်ရာခရိုနီကိုလုတ်ပိုင်ခွင့်ပေးတဲ့နီး BOT စနစ်ကျင့်သုံးခဲ့ပါတယ်။ဒီနေရာမှာကိုကန်သာဘိန်းမောင်ခိုလော်စစ်ဟန်တီထောင်တဲ့ Asia War နဲ့ထူးကုမ္ပဏီဟာထင်ရှားပါတယ
်။မြန်မာယူနန်ကားလမ်းနဲ့ပသိန်းငွေဆောင်ကားလမ်းကိုအေရှာဝေါ်ကဆောက်လုပ်ပြီးလမ်းကုန်ကောက်ယူပါတယ်အလုံးစိတ်ကန်းကိုချုပ်ကန့်ခွင့်ရတဲ့ကုမ္ပဏီဖြစ်ပြီးအခြားစီးပွားရေးလုပ်ငန်းအများအပြားလည်းလုပ်ကိုင်နေပါတယ်နေပြည်တော်တိဆောက်ရမှာလည်းအဓိကပါဝင်တဲ့အခွင့်အူးကံကုမ္ပဏီကြီးတစ်ခုဖြစ်ပါတယ်စီအစိုးရကိမှာအချက်အချာကျတဲ့လမ်းတွေကို BOT စနစ်နဲ့ပုဂ္ဂလိကကုမ္ပဏီတွေတိဆောက်ပါတယ်အစဉ်အတိုင်းရှိတဲ့လမ်းကိုတိဆောက်ပြီးလင့်တော်တဲ့လမ်းကုန်ကောက်ယူဖို့အစိုးရနဲ့သဘောတူကြပါတယ်ဒါပေမဲ့အစိုးရနဲ့လှုပ်ထားတဲ့စာချုပ်နဲ့အညီဆောင်ရွက်တဲ့ကုမ္ပဏီကအနည်းအကျဉ်းသာရှိပြီးငွေရဖို့သာအဓိကထားကြတယ်လို့ကွန်ပွန်းဘဲဆာနာနဲ့အမဥကျော်ဆွေဝင်ပြောတာကို2018ဇူလိုင်31ရက်နေ့ထုတ်မြမအလင်းမှာပေါ်ပြပါလေ
။လမ်းပေါ်မှာနေ့စဉ်သွားလာတဲ့မော်တော်ကားအရေအတွက်ကိုလိုက်ပြီးကားလမ်းကိုဆောက်ရပါတယ်။တနေ့ကားအစီး2000ကျော်သွားတဲ့လမ်းဟာ48ပေကျေရမှာဖြစ်ပေမဲ့ကားသွားတာများလာရင်လမ်းကိုပြင်ဆင်တိုးချဲ့ဖို့လိုအပ်ပါတယ်။ရန်ကုန်ပသိမ်လမ်းမှာနေ့စဉ်ကား6000ကျော်သွားလာပေမဲ့လမ်းဟောင်းကိုသာသုံးပြီးလမ်းကုန်ကောက်နေတာကိုထောက်ပြသွားပါတယ်။လက်ရှိအစိုးရလက်ထက်မှာတော့တပြည်လုံးလျှက်စစ်မီရနိုင်ဖို့အစိုးရပုဂ္ဂလိကဖက်ဆက်စနစ်ကိုသုံးဖို့ပြောဆိုလာကြပါတယ်။ဘ ਹੁ အစိုးရကချမှတ်တဲ့စီမံကိန်းအစားတိုင်းနယ်ပြည်နယ်အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေဖက်ဆက်လုပ်ကံပြီးစွမ်းအင်ထုတ်လုပ်ဖို့ဖြစ်ပါတယ်။တဘာဝဓာတ်ငွေ3ဓာတ်အားပေးဆက်အပြင်ဆိုလာစွမ်းအင်နဲ့လေစွမ်းအင်စနစ်ကိုအစိုးရပုဂ္ဂလိကဖက်ဆက်ထုတ်လုပ်ဖို့ရှိပါတယ
်မြန်မာရဲ့လျှက်စစ်စွမ်းအင်မှာတဘာဝဓာတ်ငွေ28ရာခိုင်နှုန်းရေအားလျှက်စစ်66ရာခိုင်နှုန်းကြောင်မီးသွေး3ရာခိုင်နှုန်းဒီဇယ်က2ရာခိုင်နှုန်းနဲ့အခြားစွမ်းအင်က1ရာခိုင်နှုန်းပါဝင်ပါတယ်လေအားလျှက်စစ်ထုတ်လုပ်မဲ့အလားအလာကိုဂျပန်ကအရင်ဆုံး1998မှာကမ္ဘာမှာလေရခိုင်ပြည်နယ်ချင်းပြည်နယ်ရန်ကုန်တိုင်းကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းကိုလေအားရစစ်ထုတ်ယူဖို့အကောင်းဆုံးဒေသအဖြစ်သတ်မှတ်ပြီးဖူဂျီကုမ္ပဏီက40ကီလိုဝပ်ရှိတဲ့လေအားရစစ်သုံးဆက်ကို2003မှာ6လမှာတည်ဆောက်ပါတယ်အခုတော့ Three Gorges တရုတ်ကုမ္ပဏီက30မီဂါဝပ်ရှိလေအားရစစ်ကို6လမှာတည်ဆောက်ဖို့သဘောတူထားပါတယ်လေအားလျှက်စစ်ဓာတ်အပိစက်ရုံတည်ဆောက်နိုင်မဲ့နေရာ18ခုကိုလည်းတရုတ်နဲ့ထိုင်းကုမ္ပဏီတွေကရွေးချယ်ထားပါတယ်။မြန်မာကုမ္ပဏီဇေယျနဲ့ဒိန်းမတ်ကုမ္ပဏီတခုကလည်း30မီဂါဝပ်ရှိမဲ့လေအားသုံးလျှက်စစ်ဓာတ်အပိစက်တခုမွန်ပြည်နယ်မှာတည်ဆောက်ဖို့သဘောတူထားပါတယ်။ဆိုလာနေကြောင်ကြီးဓာတ်အားသုံးမီဂါဝပ်150လျှက်စစ်ဓာတ်အစက်ရုံကိုမြင်းကြံနဲ့ဝင်းတွင်းမှာတည်ဆောက်ဖို့လည်းအစီအစဉ်စီကြောင်းသိရပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုတော်တာချင်နားဆင်ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့လာမယ့်စနေညဒိုင်းလီလိုင်းစီစဉ်မှာပါရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပါ
ကမ္ဘောဒါကစီးပွားရေးလုပ်ငန်းအမျိုးမျိုးတီထောင်လုပ်ကန်နေတဲ့ပေါ်ယူဝေသောတာရှင်တွေဘယ်လိုသဘောထားရှိကြပါသလဲ
တမရော်ပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကတမရော်ရဲ့တက်တာခြောင်ချည်ရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမရော်ဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလားတမရော်ကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပစ်တွေကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က0923923999လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်တာရှင်နေနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြဖို့ကလေးထမှန်ဖိတ်ခေါ်လိုက်ပါတယ်။တိုင်းနေနဲ့စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါလိမ့်ရှင်။ခုတစ်ခါမှာတော့အပတ်စဉ်တင်ဆက်ပေးနေကြတိုင်းရင်းသတင်းလာစီစဉ်ကိုနားဆင်ကြအောင်ပါ
lesson တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကကျေးရွာအုတ်ထုရီမှုနှစ်ဦးရဲ့တေဆုံးရုပ်အလောင်းတွေကိုပြန်လည်တွေ့ရှိခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တမရော SSPP SSA ရဲ့တပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကတိုက်ခိုက်ခဲ့တယ်ဆိုတာနဲ့မွန်ပြည်သက်ပါတီရဲ့ဒေတာဖွံ့ဖြိုးရေးစီမံကိန်းအတွက် Nippon Foundation ကနေထောက်ပံ့ငွေပေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနရက်အကြာပျောက်ဆုံးနေတဲ့ဆင်အိုးချိုင်ကျေးရွာကရာယီအုပ်ချုပ်ရေးမှူးဦးတန်းမောင်နဲ့တာတာစိတ်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ဝင်းနိုင်တို့တည်ဆုံးနေတဲ့အလောင်းတွေကိုဒီလ5ရက်နေ့ကပြန်လည်တွေ့ရှိခဲ့ပါတယ်။ဆင်အိုးချိုင်ကျေးရွာရာယီအုပ်ချုပ်ရေးမှူးဦးတန်းမောင်ရဲ့အလောင်းကိုစပယ်လကျေးရွာအနီးကိစ္စပတ်နတီမြက်အတွင်းမှာဆာလာအိတ်နဲ့ထုတ်ပြီးတွေ့ရှိရသလိုတာတာစိတ်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ဝင်းနိုင်ကိုလည်းကျိုးနဲ့တုတ်ပြီးထိုးသွင်းတံရရီနဲ့တည်ဆုံးနေတာကိုကျေးရွာအနီးမြစ်ကမ်းမှာတွေ့ရှိခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။သူတို့တွေကိုဘသူတွေတတ်ဖြတ်သွားတာကိုတော့မသိရှိရသေးဘူးလို့နယ်မြေခံရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအုပ်ချုပ်ရေးမှူးနှစ်ဦးဟာဩဂတ်လ3ရက်နေ့ကစင်အိုးမွတ်စလင်ရွာမှာအိမ်ထောင်စုစည်းရင်းကောက်ယူပြီးအပြာမှာပျောက်ဆုံးသွားခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအရက်သားတည်ဆုံးမှု80နီးပါးရှိနေပြီးအဲ့ဒီအထက်ကလက်တယ်မပေါ်ပဲလောက်ကျန်တက်ဖြတ်ခံရသူ30ကျော်ရှိနေပြီဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတန်ရံမြို့နယ်မှာရှမ်းပြည်သက်မတော် SSPP SSA ရဲ့တပ်စခန်းတစ်ခုကိုအစိုးရတပ်ကနေတိုက်ခိုက်ခဲ့ပါတယ်။ဩဂုတ်လ6ရက်နေ့မွန်းလွဲပိုင်းကတန်ရံမြို့နယ်နားပင်ကြီးရွာဘက်မှာရှိတဲ့ SSPP ရဲ့မူရင်းစေးဖြတ်စခန်းကိုအစိုးရတပ်မတော်တို့ကနေတက်ရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်း SSPP SSA ရဲ့သူရင်းမှုနှစ်လက်ဖြစ်ပြောရေးစုခွေရှိသူလက်ဖြစ်တဲ့ဒုဗိုလ်မှူးကြီးဆိုင်စုကပြောပါတယ်။လက်ရှိချိန်ထိအစိုးရတပ်မတော်ဘက်ကအင်အားတွေဆက်လက်ဖြည့်တင်းနေဆဲဖြစ်ကြောင်းနဲ့တိုက်ပွဲတွေကြီးမားလာမှာကိုဒေသခံတွေစိုးရိမ်နေကြကြောင်းတန်ရံလူငယ်ဆိုင်အေးကလည်းပြောပါတယ် SSPP ဟာပြည်ထောင်စုအစည်းအဖြစ်ရလက်မှတ်ရေးသူထားတဲ့ငင်းချမ်းရေးဖွဲ့တစ်ဖွဲ့ဖြစ်ပြီး NCA မှာတော့လက်မှတ်ရေးသူနိုင်ခြင်းမရှိသေးပါဘူး
ရခိုင်ပြည်နယ်မင်းပြားမြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဖုံသာချောင်းဒေတာတဝိုက်ကရွာသား300ကျော်တိုက်ပွဲအတွင်းပိတ်မိနေတယ်လို့ရွာအသွင်းဝင်ထွက်သွားလာမှုကိုမြန်မာစစ်တပ်ဘက်ကပိတ်ပင်ထားတယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလသိန်းအောင်ကပြောပါရယ်အခုလိုပိတ်ပင်ထားတဲ့အတွက်ရွာအသွင်းစားနပ်ရိက္ခာပြတ်လတ်နေပြီးကျန်းမာရေးအတွက်အခက်တွေ့နေတယ်လို့ဒေသခံတဦးကပြောပါရယ်ဩဂတ်လ3ပိုင်းကစပြီးမင်းပြားမြို့နယ်ထဲကကလမတောင်နဲ့တလူချောင်းကြီးရွာတောင်တန်းပေါ်မှာမြန်မာစစ်တပ်နဲ့အေအေတို့အကြတိုက်ပွဲရဆက်ဖြစ်ပွားလာခဲ့ပြီးဖုံသာချောင်းထဲကစေဒီယံငတက်ကြောက်မော်စတဲ့14ရွာကိုသွာလာခွင့်ပိတ်ပင်လာခဲ့တာပါမြန်မာစစ်တပ်ဘက်ကတော့ဒီရွာတွေအနေနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တွေအခြေပြုနေတာဖြစ်လို့စစ်စစ်ရေးလှုပ်ဆောင်နေတာဖြစ်တယ်လို့ပြောပါရယ
်အခုရပိုင်းတွင်းမှာမုံပြင်းနယ်မြို့နယ်၄ခုမှာလေပြင်းတိုက်ခတ်မှုကြောင့်နေအိမ်300နီးပါးပျက်စီးဆုံးရှုံးခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်ချောင်းစုံမြို့နယ်မှာအင်ဂျီ66လုံး၊ပေါင်မြို့နယ်တပြူချောင်းကျေးရွာမှာနေအိမ်15လုံး၊တထုံမြို့နယ်မှာအင်ဂျီ180ကျော်ပျက်စီးခဲ့ပြီးရင်းမြို့နယ်ကြမ်းမီချောင်းကျေးရွာမှာဩဂုတ်လ4ရက်နေ့ကမိုးသဲသန့်စွာရွာသွန်းပြီး လေပြင်းတိုက်ခိုက်မှုကြောင့်အုံပင်ပြိုလဲကျအမျိုးသမီးတို့တိတ်ဆုံးသွားခဲ့ပါတယ်။မုံပြင်းနဲ့ဆိုးရွားဖွဲ့နေတဲ့တထုံမြို့အတွက်လက်တလုံးမှာငွေကျပ်သိန်း200နဲ့ချောင်းဆုံမြို့နယ်အတွက်ငွေကျပ်သိန်း50ထောက်ပံ့ပေးထားပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကလည်းထောက်ပံ့မှုတွေပေးနေတယ်လို့မုံပြင်းနဲ့ဆိုးရွားဖွဲ့ဝင်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘူမှုကြီးနေသူဦးကပြောပါတယ်။
ဟာခမ်းမြို့မြို့သစ်စီမံကိန်းအေရိယာမှာအစိုးရခွင့်ပြုချက်မရှိဘဲတိစောက်ထားတဲ့နေအိမ်တွေကိုဩဂတ်လ9ရက်နေ့မှာအင်အားသုံးပြီးဖျက်ဆီးဖို့စီစဉ်ထားပေမဲ့ခရီးယာအမှုတော်ဆောင်ဆရာများအဖွဲ့ရဲ့တောင်းဆိုမှုကြောင့်ဩဂတ်လ19ရက်နေ့ကိုပြောင်းရွှေ့လိုက်တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါရယ်ချင်းပြည်နယ်အစိုးရအဖွဲ့ရဲ့ဧက656ကျယ်ဝန်းနဲ့ဟာခမ်းမြို့မြို့သစ်စီမံကိန်းအကောင့်ထယ်ဖို့ဆောင်တဲ့နေရာမှာတရားမဝင်နေအိမ်တွေဆောက်လုပ်နေသူတွေအနေနဲ့တမရဲ့အတွင်းမှာမိမိဖာတာနေအိမ်တွေဖြတ်ပြီးမထွက်သွားဘူးဆိုရင်အင်အားသုံးဖယ်ရှားဖို့ချင်းပြည်နယ်အစိုးရကစီစဉ်နေတာဖြစ်ပါတယ်။ဒါပေမဲ့အိမ်ဆောက်တဲ့သူတွေအတွက်ကတော့ဒီနေရာမှာသူတို့ပိုးပွားပိုင်ပြီးတရိတ်ဆန်တွေရဲ့စကြက်မြေတွေဖြစ်တယ်လို့ပြောဆိုထားကြပါတယ်။
အခုတင်လွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာအစိုးရနဲ့အပြည့်ရဲ့ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့ဒေတာဖွံ့ဖြိုးရေးစီမံကိန်းတွေအတွက် Nippon Foundation ကနေထောက်ပံ့ငွေပေးခဲ့ပါတယ်မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
NCA လက်မှတ်ရေးထိုးထားပြီးဖြစ်တဲ့မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေတွေမှာဘက်ဆောင်ဒေတာဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းအတွက်ဂျပန်အခြေစိုက် Nippon Foundation ကကျပ်သိန်းပေါင်း 6,600 ကျော်ထောက်ပခဲ့တယ်လို့လဲမွန်ပြည်သက်ပါတီကဆိုပါတယ်။တမိုးနဲ့အိမ်ယာပေါင်း 330 ဈေးခန်း2ခုမွန်မျိုးသားစာသင်ကျောင်း 6 ကျောင်းနဲ့ကျေးရွာ9ရွာမှာဆိုလာမီအစုံ 2,300 လောက်သတ်ဆင်ပေးမဲ့အစီအစဉ်ကိုလာမယ့်2020ခုနှစ်ဧပြီလမှာအပိသဆောက်လုပ်သွားမယ်လို့လဲမွန်ပြည်သက်ပါတီပြည်တွင်းရေးရာဌာနတာဝန်ခံနိုင်ဝင်းလှကမွန်ဘာသာနဲ့အခုလိုပဲပြောသွားပါဗျာ။တော်နေ
လေးညောင်းတော့ကိုယ်ချောက်ချောင်းခွဲတဲ့ဝါထန်း
တော့လောလောဆယ်ကျွန်တော်တို့စီစဉ်နေတုံးပဲတပ်ဖွဲ့ဝင်မိသားစုနေအိမ်တွေမော်မျိုးသားစာနေကျောင်းတွေစေဘေးခန်းတွေဆောက်လုပ်ဖို့စီစဉ်နေတုံးကပြီးခဲ့တဲ့လကုန်ရက်မှာပဲအစိုးရရဲ့နိဖွန်ဖောင်ဒေးရှင်းရဲ့ကျွန်တော်တို့မွန်ပြည်သက်ပါတီရဲ့တွေ့ဆုံပြီးတော့အစီအစဉ်တွေချမှတ်ခဲ့တာပေါ့
လာမယ့်ပြည့်နှစ်ရည်မှာလုပ်ငန်းတွေစတင်နိုင်ဖို့ကိုဒေတာကန်လုပ်ငန်းရှင်တွေကိုမွန်ပြည်သက်ကခေါ်ယူတွေ့ဆုံခဲ့ပြီးဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းချပေးတော့မှာဖြစ်တယ်လို့မော်လမြိုင်မြို့ကကွန်ထရိုက်တာဦးဝင်းနိုင်ကပြောပါတယ်
ဟိုလုံးကြီးနေ166တိတ်ဘလို့အတင်ကြောင်း1400ပေါ့ဈေးကန်း1050ချောက်ကြည့်အောင်တော့မဲနိုင်မှာပြောတော့
ဒါအပြင်မွန်ပြည်သက်ပါတီထက်အရင်စောပြီး NCA လက်မှတ်ရေးထိုးခဲ့တဲ့ကရင်မျိုးသားစီယုံ KNU ကိုလည်း Nippon Foundation ကထောက်ပမှုတွေပေးခဲ့တယ်လို့ KNU ဒူပလာယာခရိုင်လူမှုကယ်ဆယ်ရေးနဲ့ဖို့ဖြေးဌာနတာဝန်ခံစောညွတ်တာကဆိုပါတယ
်ဟိုလူကတော့ကြလမလားဆိုလာလားထောက်ပလက်ကူညီရေးရှိတယ်သောဆက်ရှိမှာပါဆိုလာရရှိရတဲ့ပြည်သူတွေရဲ့ဆက်လေးတော့တခါလက်ပြည်တွေရဲ့ဆိုလာလည်းပါတယ်မှာစာလည်းပါတယ်နေအိမ်ကလေးပါ1000မှာ300ညံတိုင်းမှာလည်း300ကျော်ရှိတယ်အားလုံးပေါင်း600ကျော်ပေါ့နေအိမ်ရဲ့ဆန်ရဲ့ဆိုလာရဲ့အဲ့စာပြကြားထားပါရှိတယ်စစ်သားတွေရှိတယ်လမ်းတွေရှိတယ်
အပြည့်ရလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေအတွက်ပြည်내ထူထောင်ရေးနဲ့ဖို့ပြိုးရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့မွန်ပြည်သက်ပါတီနဲ့ KNU တို့ကို Nippon Foundation ကအမေရိကန်ဒေါ်လာ3,300ထောက်ပပေးခဲ့တယ်လို့လဲဇူလိုင်လ31ရက်နေ့ကမွန်ပြည်နယ်အစိုးရမွန်ပြည်သက်ပါတီနဲ့ Nippon Foundation တို့ညှိနှိုင်းတွဲဆောင်ဖွဲ့ပြီးမှမွန်ပြည်နယ်အစိုးရဖွဲ့ညွှန်ကြားရေးမှူးဦးမြင့်တန်ဝင်းကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်ရှင်
ဆက်ပြီးတော့ကချင်နိုင်ငံရေးပါတီ3ပါတီနဲ့ပေါင်းစည်းထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ပါတီဟာလာမယ့်2020ရွေးကောက်ပွဲအလို့မှာပြည်မပါတီတွေနဲ့ညွန့်ပေါင်းအစိုးရဖွဲ့နိုင်အောင်ကြိုးပမ်းသွားမှာဖြစ်ပြီးတိုင်းသားနိုင်ငံရေးပါတီတပ်ပေါင်းစုတွေနဲ့လည်းချိတ်ဆက်လှုပ်ဆောင်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကနေတင်ဆက်ပေးထားပါတယ်။
ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ပါတီတဲ့အနေနဲ့2020ခုနှစ်မှာပြည်မပါတီတွေနဲ့ညွတ်ပေါင်းစုရဖွဲ့နိုင်အောင်ကြိုးစားလှုပ်ဆောင်သွားမယ်လို့ပါတီဒုတိယဥက္ကဋ္ဌနှင့်ဥက္ကွန်ကောင်အောင်ခန်းကဆိုပါတယ
်2020တဲ့ပြည်မပါတီတွေနဲ့ဒေပါတီဆိုတာကတော့ကျွန်တော်ရပြည်ပြတ်ပြောလို့တော့မရဘူးဒါပေမဲ့တိုင်းရင်းသားအရေးကိုလုံမဲ့ပါတီတွေနဲ့တော့ကျွန်တော်ဒီ2020မှာညွတ်ပေါင်းစုရဖွဲ့ဖို့တော့ကျွန်တော်ဆန္ဒရှိပါတယ
်အဲ့လိုမျိုးလှုပ်ဆောင်ဖို့အတွက်စီးလုံးညီညွတ်တော့တိုင်းရင်းသားလူမျိုးများမှာမဲ့ UNA ညီနောင်တိုင်းဒါမြာဖက်ဒရေးရှင်း NBF ဖွဲ့နဲ့လဲချိတ်ဆက်လှုပ်ဆောင်သွားမယ်လို့ဥက္ကွန်ကောင်အောင်ခန်းကဆက်ပြောပါတယ်
အဓိကတော့မဟာမိတ်နဲ့လုပ်တဲ့အချိန်မှာလည်း UN MPF ကအကုန်လုံးနဲ့တိတိဆက်ဆံတဲ့သဘောမျိုးတော့ရှိပါတယ်။ဒါမှလည်းကျွန်တော်တို့ဒီအနာဂတ်ကိုအကောင်းဆုံးဖြစ်အောင်တော့လုပ်လို့ရပါတယ်။ဒါကြီးလုပ်လာပါလိမ့်မယ်။ဒါကြောင့်ကျွန်တော်ပြင်ဆင်ပြီးမှရုပ်ပပွဲတွေ16မြို့နယ်စလုံးရုပ်ပပွဲဝင်ပြီးမှကျွန်တော်ဒီပြည်သူ့လွတ်တော်မြို့သားလွတ်တော်ပြည်နယ်လွတ်တော်တွေကိုရှင်းပြသွားပါလိမ့်မယ်။
ကချင်ပါတီ3ခုဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP စီလုံးညို့ရေးနယ်ဒီမိုကရေစီပါတီကချင်ပြည်နယ်မနောတိုင်းပါတီတို့ကိုပေါင်းစည်းထားပြီးတော့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP အဖြစ်ကချင်လူထုရဲ့သဘောဆန္ဒအတိုင်းပါတီခေါင်းဆောင်တွေကနေပါတီအသစ်ဖြစ်ပေါင်းစည်းထူထောင်ခဲ့ကြပါတယ်ပါတီအသစ်မိတ်ဆက်ခန်းနားမှာ KSPP ပါတီဥက္ကဋ္ဌဒေါက်တာမနန်သူကြာကအခုလိုပြောသွားပါတယ
်လွတ်လပ်ရေးရပြင်းတော့ကချင်ပြည်နယ်ရဲ့ခေတ်သစ်နိုင်ငံရေးတမိုင်းတခြားလုံးမှာနိုင်ငံရေးပါတီများပူးပေါင်းပြုမှာနိုင်ငံရေးပါတီအတိတည်ဆောင်တယ်ဆိုတာဒီခါပဲရှိပူပါလေဒါပတ်မှအဆုံးအချင်ပါဒီပါတီသုံးပါတီဖြစ်တဲ့ KDP UDP KS နဲ့ KSDP ဖြစ်တဲ့မရှိတော့ဆိုအဲ့လိုဟာဒီကိုအတိခါပြုမှာတတ်တည်ရှိရှိကြက်ကြက်သားသားနဲ့ဆုံးဖြတ်ပြုမှာကျွန်တော်တို့ကြိုးစားလာတယ်ဒီပါတီတည်ဆောင်ပြုမှာမဟုတ်တယ်ရရှိတဲ့အဆင့်ချီရောက်ရှိလာတာပြည်သူတို့ထုတ်ရဲ့ကောင်းမွန်တော့အကြံဉာဏ်တွေကြောင့်အကြံပေးအားပေးမှုကြောင့်ဖြစ်တယ်
။ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဟာကချင်တိုင်းဒေသမျိုးနွယ်စုများရေးကိုယ်တော်သာမကဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာလဲပါဝင်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။လက်ရှိကချင်ပြည်နယ်ရှိကချင်မျိုးနွယ်စု6စုအပြင်ရှမ်းပြည်ပမာရခိုင်ကော်ရခါစတဲ့တိုင်းဒေသတွေအလုံးရဲ့အကျိုးစီးပွားတိုးတက်ဖို့ပြုရေးကိုလှုပ်ဆောင်နိုင်ဖို့အတွက်2020ရွေးကောက်ပွဲအနိုင်ရရှိအောင်ကြိုးပမ်းဆောင်ရွက်သွားမယ်လို့လဲ KSPP ပါတီကပြောပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။နေရကြပျောက်ဆုံးနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကကျေးရွာအုပ်ချုပ်ရေးမှူးနှစ်ဦးရဲ့ရုပ်အလောင်းတွေကိုပြန်လည်တွေ့ရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ရံမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့တပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကတိုက်ခိုက်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။တရင်သတင်းလွှာစီကိုတော်တော်ရှင်နားဆင်ကြကြတာဖြစ်ပါလေ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချက်ကိုအခုကြော်တင်ကကြီးညာပေးပါလိမ့်မယ်ရှင်။
ဒီကနေ့ဩဂုတ်လ10ရက်နေ့ဟာ1988ခုနှစ်ရှစ်လေးလုံးအာဏာရှင်ဆန့်ကျင်ရေးနဲ့ဒီမိုကရေစီတောင်းဆိုတဲ့လူလူရှာမှုကြီး32နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီကနေ့မြန်မာနိုင်ငံမှာဒီမိုကရေစီပြည်ပင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့အခြေအနေထိရောက်လာရတာကအညာဒရပြည်သူတွေရဲ့ဆွမ်းဆောင်မှုတွေကြောင့်ဖြစ်ပါတယ်လို့ရှစ်လေးလုံးလှုပ်ရှားမှုကာလကအဲ့ဒီအချိန်အထင်ရှားဆုံးကျောင်းသားခေါင်းဆောင်တူဖြစ်သူကိုမင်းကိုနိုင်ကပြောပါတယ်။နိုင်ငံကိုလက်ရှိဦးဆောင်နေသူတွေအနေနဲ့အဲ့ဒီအညာဒရပြည်သူတွေရဲ့တန်ဖိုးနဲ့ဂုဏ်သိက္ခာသူတို့ရဲ့ဆွမ်းဆောင်မှုတွေကိုမမေ့မလျော့စတဲ့ဂုဏ်ပြုနိုင်ပါစေလို့ကိုမင်းကိုနိုင်ကဆန္ဒပြုသွားပါတယ်။ ကီယာဂစ်တန်သမရာဟောင်းအယ်မက်စ်ဘက်အတမ်ဘီအက်ဖ်ချန်ဝန်အတွင်းကီယာဂစ်အထူးရဲတပ်ဖွဲ့ကဒီကနေ့အတင်းဝင်ရောက်စီးနင်းပါတယ်။သမရာဟောင်းကိုထိန်းသိမ်းဖို့ဗိုလ်တပ်နှင့်ညဘက်ကပထမအကြိမ်ကြိုးစားတာကမှသူ့ကိုထောက်ခံသူတွေနဲ့ထိတိုက်တွေ့ပြီးမောင်းမမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့ဝင်စီးတာပါ။ညဘက်ကဖြစ်ရတဲ့အထူးရဲတပ်ဖွဲ့ဝင်တဦးသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရပါတယ်။ဟောင်ကောင်မှာအခြေစိုက်တဲ့အမေရိကန်တပ်တမန်တွေအနေနဲ့ဟောင်ကောင်နဲ့ပတ်သက်တဲ့ကိစ္စတွေမှာဝင်ဆွတ်ဖက်နေတာကိုရကြဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။အမေရိကန်တရမန်တူဟာဒီမိုကရေစီရဲ့လှရှားသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်တရုတ်အစိုးရကအခုလိုသတိပေးလိုက်တာပါရုရှားနိုင်ငံမြောက်ပိုင်းကစစ်စခန်းတစ်ခုမှာဒုံးကျည်အင်ဂျင်တလုံးဒီကနေ့ပေါက်ကွဲတာကြောင့်လူ2ယောက်သေဆုံးသွားပါတယ်နိုင်ငံနောက်မြောက်ပိုင်းကအခန်ဂလစ်ဒေသဒုံးကျည်စမ်းသပ်မှုတွေနဲ့အုံပြုတဲ့စစ်စခန်းမှာဓာတုဓာတ်ငွေ3အင်ဂျင်တလုံးကိုစမ်းသပ်မှုတွေပေါက်ကွဲသွားတာလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်ဥရုယာတီပြောင်းလဲမှုကြောင့်ကမ္ဘာပေါ်မှာစစ်နေကရှားပါပြတ်တောက်မှုနဲ့ကြုံလာရနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်ဒါကြောင့်ကာဗွန်ဓာတ်ငွေထုတ်လုပ်မှုနဲ့ရေရှိခိုင်မှမှုရှိတဲ့စက်ပြူးနီယံတွေသုံးနာကိုမရက်ဘူးဆိုရင်လာမယ့်ဆယ်စုနှစ်တွေအတွင်းအခြေအနေပိုဆိုးလာမယ်လို့ဒီကနေ့ထုတ်တဲ့အစီအစဉ်ကစားထဲမှာသတိပေးထားပါတယ်ခင်ဗျာ
။သတင်းကြီးချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လို့ရမှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voided Zone ဖြစ်ပါတယ်။ကျမအီတန်စမရှင်။ View American တဲ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီခွန်တိုင်းထိလိုင်းဒိုမီတာ24.51ပြင်လိုင်းလက်မီတာ190တို့ကနေလေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကိုထူးထူးကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.